Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တော်ရှိအားလုံးရှင်းလင်းချမ်းမြေကြပါစေလို့အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေနှုတ်ခွန်းဆက်သလိုက်ပါတယ်။ VOA American တန်ကနေ2018ခုနှစ်မေလ1ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းလိုမီတာ32.50-58တို့ကနေစတင်ပြီးတော့ထုတ်လွှင့်နေပါပြီ။ VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ဆမ်မိုးပါခင်ဗျာမနက်ခင်းစီစဉ်နေတပ်ဝင်ယူတက်ဆက်ပြီးမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နေနဲ့သူကြီးညာပေးမှာပါအီရန်ဟာနိုင်ငံတကာသဘောတူစာချုပ်ကိုချိုးဖောက်ပြီးနျူကလ িয়ার လက်နက်ထုတ်ဖို့လုပ်ရင်းပြောင်းလဲနေတယ်လို့အစ္စရေးဝန်ကြီးချုပ်ကဆွဆွဲလိုက်ပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာဒီကနေ့ပဲရခိုင်ပြည်နယ်ကိုတွားရောက်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မို
းဟုတ်ကဲ့ကောင်းပါခင်ဗျာအဲ့လိုသတင်းတွေပြီးကြားကြားမယ်ဒီမှာဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့ကနေဒါမှာရောက်ရှိနေတဲ့ကချင်တိုင်းရင်းသားတွေဟာကချင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒုက္ခရောက်နေကြတဲ့စစ်ပီးဒုက္ခတွေရေးအတွက်မနေ့ညနေကဝါရှင်တန်ဒီစီမြန်မာတန်ယုံရှိမှာဆန္ဒပြခဲ့ကြပါတယ်
။အဓိကတော့ကချင်ပြည်နယ်မှာဖြစ်နေတဲ့အဓိကနဲ့ပတ်သက်တာကဘယ်သူမှတကယ်ကြီးကဲတင်နိုင်တဲ့
ဆန္ဒပြသူတွေဟာမြန်မာစစ်တပ်နဲ့အစိုးရကိုနိုင်ငံတကာယာစွေးမှုတရားရုံးထိတင်ဖို့အတွက်ကြိုးပမ်းသွားမယ်ဆိုပြီးတော့လည်းပြောကြပါတယ်။သတင်းတော်တွေတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါပြင်ကချင်စစ်ပွဲရှောင်ပြည်သူတွေကိုကယ်ထုတ်ပေးဖို့အတွက်မြကြီးနားမှာပြုလုပ်တဲ့ဆန္ဒပြပွဲအကြောင်းနဲ့မြန်မာနိုင်ငံမှာရောက်နေတဲ့ကုလလုံခြုံရေးကောင်စီတန်တမန်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ဘာတွေပြောဆိုခဲ့ကြသလဲဆိုတာတွေကိုပြောပြပါမယ်။အပတ်စဉ်ခန်းနာတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ။
အီရန်ဟာသူ့ကိုနျူကလ িয়ার လက်နက်မထုတ်ဖို့အတွက်ကြိုးပမ်းတဲ့2015နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ပြီးနျူကလ িয়ার လက်နက်တွေထုတ်ဖို့လုပ်ရင်ပြောင်းလဲညာနေတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတနင်္လာနေ့မှာပဲဆက်ဆွဲလိုက်ပါတယ်။အစ္စရေးထောက်လှမ်းရေးတွေဖမ်းဆီးမိတယ်လို့ပြောတဲ့အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာဆဲစဒန်းတွေစည်ရင်းစရာတွေဓာတ်ပုံတွေနဲ့ဗီဒီယိုတွေပါတဲ့မိတ္တူအမြောက်အများကိုဝန်ကြီးချုပ်နန်တန်ယာဟုကအစ္စရေးရုတ်တံကနေပြည်သူကိုပြောကြားနေချိန်မှာပဲချပြခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဆိုင်ရာစာမျက်နှာတသိန်းကျော်ပတ်ဝန်းတဲ့ဆဲစဒန်းတွေကိုအစ္စရေးကတွေ့ရှိခဲ့တာဖြစ်ပြီးလုံခြုံတဲ့နေရာမှာတင်စီထားကြောင်းလည်းပြောပါတယ်။အခုရရှိတဲ့ထောက်ထားတွေကအီရန်ဟာနျူကလ িয়ার ဘုံးထုတ်ဖို့အတွက်လုပ်နေတယ်ဆိုတာကိုပြည်စုံနဲ့တက်တည်ထောက်သားသည့်ဖြစ်တယ်လို့လည်းပြောပါတယ်။အခုလိုပြောကြတဲ့အစ္စရေးဝန်ကြီးချုပ်ရဲ့မင်းကွန်းနဲ့ပတ်သက်ပြီးအီရန်ဘက်ကတစုံတရာပြန်လဲတုံ့ပြန်မပြောသေးပါဘူး။ဒါပေမဲ့အီရန်နိုင်ငံခြားရေးဝန်ကြီးဂျာဗတ်ဇာရစ်ကတော့တချို့လူတွေကသာထက်တလဲလဲအယူလုပ်လို့ရမယ်လို့အရင်တုန်းကပြောကြခဲ့ပူပါတယ်။
အာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကဘူးမှာအသေးကံဘုံးခွဲတိုက်ခိုက်မှုနှစ်ခုနေ့တုန်းကဖြစ်ပွားခဲ့လို့သတင်းသမား9ဦးအပါအဝင်အနည်းဆုံးလူ26ဦးသေဆုံးခဲ့ရပါတယ်။သတင်းသမား5ဦးအပါအဝင်အနည်းဆုံးလူ50လောက်လည်းဒဏ်ရာရခဲ့ပါတယ်။အခုဖြစ်ပျက်ဟာအာဖဂန်နစ္စတန်နိုင်ငံမှာသတင်းသမားသေဆုံးသူအရေအတွက်အများဆုံးဖြစ်ပြီးတော့ IS သွေးကြွတွေအဖွဲ့ကဒါဟာသူ့ရဲ့လက်ချက်ဖြစ်တယ်လို့ AMOC သတင်းဌာနကတဆင့်ထုတ်ပေါ်လိုက်ပါတယ်။AGS လို့ခေါ်တဲ့အာဖဂန်သတင်းသမားလုံခြုံရေးကော်မတီကဒီလောက်ရက်ကိုအပြင်းထန်ရှုံချပါတယ်။တည်ဆုံခဲ့တဲ့သတင်းသမားတွေထဲမှာအမျိုးသမီးသတင်းတောက်2ဦးပါဝင်ပါတယ်။ကပူးမျိုးက AFP ဓာတ်ပုံသတင်းတောက်မူတည်ဆုံခဲ့တယ်လို့ AFP သတင်းဌာနကအတည်ပြုချက်ပေးပါတယ်။လွတ်တဲ့ဥရောပအတန် RFE ကအမျိုးသားသတင်းတောက်2ဦးနဲ့အမျိုးသမီးသတင်းတောက်2ဦးတို့လည်းတည်ဆုံခဲ့ရပါတယ်။ Number 1 TV News လို့ခေါ်တဲ့အာဖဂန်ရုပ်မြင်သံကြားဌာနကဝန်ထမ်းဦးလည်းအဒီမှာတည်ဆုံခဲ့ပါတယ်။အာဖဂန်အာဏာပိုင်တွေနဲ့မျက်မြင်သက်သေတွေရဲ့ပြောဆိုချက်အရတင်းနာနေမနေ့ပိုင်းလူစီကားတဲ့အချိန်မှာမော်တော်ဆိုင်ကနဲ့လာတဲ့အသေးကံဘုံးခွဲသမားဟာအာဖဂန်ထောင်လိုက်ဌာနအနီးမှာသူ့ကိုယ်သူဘုံးခွဲတက်ခတ်ခဲ့တာလို့ဆိုပါတယ်။အဲ့နေရာကိုကုညီကယ်ဆယ်ရေးလို့သားရည်နဲ့သတင်းသမားတွေရောက်လာပြီးတော့မိနစ်ပိုင်းကြာမှာသတင်းသမားရောင်ဆောင်ထားတဲ့အသေးကံဘုံးခွဲသမားတို့ကသူ့ခန္ဓာကိုယ်မှာတက်ဆင်လာတဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲခဲ့တာပါ။အဲ့ဒီဒုတိယဖောက်ခွဲမှုကြောင့်ထိခိုက်သေဆုံးမှုတွေပိုများခဲ့ပါတယ်။ RFE ဟာ VOA သတင်းဌာနနဲ့ဆက်စပ်မှုရှိတဲ့သတင်းဌာနတစ်ခုဖြစ်တာကြောင့်လည်းမေတုံကဖြစ်ဖြစ်ပုံမှာဝန်းနေရတဲ့ကြောင့် VOA ကညညာချက်ထုတ်ပြန်ပါတယ
်။ကိုရီးယားနိုင်ငံသားစစ်မဲ့ဆုံးမှာမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံပွဲအတိတ်ကိုစိတ်လှုပ်ရှားစရာကောင်းမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာသတင်းတောက်တွေကိုပြောပါတယ်။အခုလိုမပြောခင်နိုင်ပိုင်းတို့ကကိုရီးယားနိုင်ငံသားက Freedom House ကိုငြိမ်းချမ်းရေးခံရမှာမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့ထိပ်သီးဆွေးနွေးပွဲကျင်းပလို့တယ်လို့သူ Twitter ကရေးပါတယ်။သမ္မတအင်ဗျူနှင်းစီဥယျာဉ်မှာနိုင်ဂျီးရီးယားသမ္မတ မူဟာမာဒူဘူဟာရီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲလုပ်ရမှာတော့သမရထရမ့်ကမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဖို့စင်ကာပူအပါအဝင်နိုင်ငံအတော်များများကိုကြည့်နေတာဖြစ်ပြီးစစ်မဲ့ဆုံမှလည်းဖြစ်နိုင်တယ်လို့သတင်းတောက်တွေကပြောပါတယ်ကိုရီးယားနဲ့နိုင်ငံကြားစစ်မဲ့ဆုံကိုရွေးတာဟာအတွက်မကြိုက်တဲ့သူကြိုက်တဲ့သူရှိနေပေမဲ့တက်ပြတ်နိုင်ငံတနေနိုင်ငံမဟုတ်ပဲကိုရီးယားနဲ့နိုင်ငံပေါ်မှာကျင်းပတာမို့တကယ်လို့ဆင်းရဲပွဲအဆင်ပြေမယ်ဆိုရင်အောင်ပွဲကျင်းပဖို့နေရာမှန်းလို့လည်းသမရကပြောပါတယ်။အမေရိကန်နေနဲ့မြောက်ကိုရီးယားနျူကလ িয়ার လက်နဲ့ဖြတ်သိမ်းဖို့နဲ့ကမ္ဘာကြီးလုံခြုံရေးကြမ်းမှုဖန်တီးဖို့အချိန်တိတ်ကိုနေကလာနေပြီလို့သူ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အတစ်ဖြစ်တဲ့ John Bolton ကိုပြောကြားခဲ့ကြောင်းလည်းသမရကပြောပါတယ်
။အမေရိကန်သမ္မတ Donald Trump ဟာအာဖရိကနဲ့ဆက်ဆံရေးကိုပြန်လည်တည်ဆောက်တဲ့အနေနဲ့နိုင်ဂျီးရီးယားသမ္မတ Mohamed Buhari ကိုအင်ပီရိုမှာမနေ့တုန်းကလက်ခံတွေ့ဆုံခဲ့ပါတယ်။သမ္မတ Buhari ဟာဆာဟာရာတဲကန်နားတောင်ပိုင်းအာဖရိကနိုင်ငံတွေကသမ္မတ Trump နဲ့ပထမဆုံးအင်ပီရိုမှာတွေ့ဆုံတဲ့ခေါင်းဆောင်တူဖြစ်ပြီးပြည်တွင်ဝေဖန်မှုတွေလည်းအကြီးကျယ်ခံရသူတူဖြစ်ပါတယ်။သမ္မတ Trump နဲ့သမ္မတ Buhari တို့ပူးတဲ့သတင်းစာရှင်းလင်းပွဲကိုလည်းမနေ့တုန်းကကျင်းပခဲ့ပြီးတော့အဲ့ဒီမှာသမ္မတ Trump အဓိကပြောဆိုခဲ့တဲ့ချက်တွေကတော့နိုင်ဂျီးရီးယားနဲ့အမေရိကန်အကြားတူညီတဲ့ရွေးချက်တွေအကျိုးစီးပွားဖလှယ်မှုတွေဖြစ်ကြတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ကုန်သွယ်မှုတိုးမြင့်ကိစ္စတွေပဲဖြစ်ပါတယ်။အမေရိကန်ကနေပြီးတော့နိုင်ဂျီးရီးယားကိုစစ်ပတ်ဆိုင်ရာပစ္စည်းရောင်းချမှုဒေါ်လာတန်း600ကျော်ကိုသမ္မတ Trump ဆိုကတီးပြုတ်ခဲ့ပါတယ်။ဒီလိုနဲ့ပတ်သက်ပြီးတော့နိုင်ဂျီးရီးယားသမ္မတကသမ္မတ Trump ကိုကျေးဇူးတင်ကြောင်းပြောပါတယ်။အရင်သမ္မတဟောင်းဘာရက်အိုဘားမားလက်ထက်တုန်းကတော့လူခွင့်ရေးချုပ်ဖောက်တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့နိုင်ဂျီးရီးယားကိုစစ်ပတ်ပစ္စည်းရောင်းချမှုတွေဆန့်ကျင်ထားတာပါ။ဘိုကိုဟာရမ်အစွန်းရောက်အုပ်စုတွေကိုဆယ်စုနှစ်တခုနီးပါးနှိမ်နှင်းခဲ့တဲ့နေရာမှာနိုင်ဂျီးရီးယားစစ်တပ်ကညှဉ်းပန်းနှိပ်စက်မှုတွေအဓမ္မပြုကျင့်မှုတွေနဲ့ဥပဒေပြင်ပကတပ်ဖြတ်မှုတွေရှိခဲ့တယ်ဆိုပြီးတော့လူခွင့်အုပ်စုတွေကဆွဆွဲထားပါတယ်။တဘုံတွေကိုနှိမ်နှင်းမှာထောင်နဲ့တောင်းနဲ့ချီတဲ့လူတွေတတ်ခံရပြီးတော့ယာနဲ့ချီတဲ့ကျောင်းသူတွေလည်းပြန်ပေးဆွဲခံရမှုတွေရှိခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9683ညာလိုက်ထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာဒီကနေ့အင်ကာနီမှာရခိုင်ပြည်နယ်ကိုတောရောက်မှာဖြစ်ကြောင်းကုလသမဂ္ဂအထွေထွေမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကတင်းနယ်လာနေမှာပြောပါတယ်
။ They will fly to Rakhine State where the delegation is expected to meet with local government and civil society.
လုံခြုံရေးကောင်စီအဖွဲ့ဟာရခိုင်ပြည်နယ်ကိုလေယာဉ်နဲ့တောရောက်မှာဖြစ်ပြီးအဲ့ဒီဒေသမှာဒေသအာဏာပိုင်တွေနဲ့ရောအရက်ဖက်လူမှုလူအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းတောရောက်မှာဖြစ်ပြီးနေပြည်တော်ကိုပြန်တဲ့အခါမှာတော့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိကြောင်းပြောသွားတာပါ။ပေရုနိုင်ငံကမစ္စတာဂွစတာဗိုဥဆောင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံပွဲမှာဒုက္ခသည်တွေနဲ့ပတ်သက်ပြီးမြန်မာဘက်ကစီစဉ်သူတွေကိုပြန်ပြီးစီစစ်ပြီးသားသူတွေကိုပြန်လက်ခံဖို့အသင့်ဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကနေပူးပေါင်းဆောင်ရွက်မှုလိုအပ်ကြောင်းပြောကြားခဲ့တယ်လို့အတိုင်းဝိုင်းများကြားယုံကြည်မှုပြန်လည်တည်ဆောက်ရေးနဲ့ပဋိပက္ခဖြစ်ပွားတဲ့အကြောင်းရင်းဇင်းမြစ်ချဖွေဖြစ်ရှင်းဖို့လိုအပ်တယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်တွေဟာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းအချိန်တော်ကြာတွေ့ဆုံပါတယ်။တမတော်ဟာစီမံစည်းကမ်းတိုင်းသာဆောင်ရွက်နေတာဖြစ်ပြီးစီကံဖောက်ဖျက်သူတွေကိုဥရိနဲ့အတိအကျရေးယူနေကြောင်းမေးလတရနေမှာတွေ့ရမယ်ရခိုင်ပြည်နယ်ခီးစင်မှာပွင့်လင်းစွာမေးမြန်းပြီးနှစ်ဖက်မျှတစွာစဉ်းစားသုံးသပ်စေလိုကြောင်းကာကွယ်ရေးဦးစီးချုပ်ကပြောကြားခဲ့တာပါ။ဒါပြင်ကိုယ်စားလှယ်အဖွဲ့ကိုရခိုင်ပြည်နယ်အရေးကိစ္စများဆိုင်ရာဆက်ရွက်ဆက်ဆံတွေလည်းပေးအပ်ခဲ့ပါတယ်။အခုလောက်တဲ့ကိုယ်စားလှယ်အဖွဲ့မှာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံကကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်နဲ့တွင်နဲ့အတူအာဆီယံလက်ချက်ဥက္ကဋ္ဌစင်ကာပူနဲ့မြန်မာအိန္ဒိယနိုင်ငံတွေကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်
။မြန်မာနိုင်ငံမှာရခိုင်ပြည်နယ်မှာတွေမကဘဲရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တွေမှာလည်းအကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်ပွားနေတာဟာဒေသခံတွေအတွက်တိတ်ပြီးတော့အနေကြီးတယ်လို့ IRC နိုင်ငံတကာကူညီကိစ္စရေးဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ဩဂုတ်လအကြမ်းဖက်မှုတွေနောက်ပိုင်းရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြတဲ့ရွှေညာဒုက္ခသည်9သိန်းလောက်အတွက်ပဲကဘာကအာယုံဆက်နေတဲ့အချိန်မှာတရုတ်နယ်စပ်နဲ့နီးတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစစ်ရှောင်တွေတိုးလာလို့အထူးဆိုရင်လည်းကြောင်း IRC ကဆိုပါတယ်။ကချင်ပြည်နယ်မှာမကြခင်သတင်းပတ်တွေအတွင်းအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြတကြော့ပြန်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အိုအိမ်ရွှေပြောင်းရသူပေါင်း 9,000 ကျော်ရှိနေသလိုရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ဒေသတွေမှာ2012ခုနှစ်တိုင်းသာတပ်တွေနဲ့အစိုးရတပ်တွေတိုက်ပွဲတွေပြန်လည်စတင် တိုက်ခရဲကဆိုလို့ရှိရင်အိုးအိမ်ရွှေ့ပြောင်းနေထိုင်တဲ့သူပေါင်း3,000ကျော်ရှိနေတယ်လို့ဆိုပါတယ်အဲ့ဒုက္ခတွေအတွက်လူသားချင်းစာနာမှုကူညီပေးတဲ့အဖွဲ့တွေအကန့်အသတ်နဲ့ပဲတွားခွင့်ရတာမို့လူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်နေတယ်လို့ IRC အဖွဲ့ကပြောပါတယ်တိုက်ပွဲတွေတိုးလာနေအများစစ်ဆောင်နေတဲ့တိုးလာနေတာမို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလေးစားသောအဖြစ်သူတို့အတွက်လိုအပ်တဲ့ကူညီတွေပေးခွင့်ပြုဖို့လဲ IRC ဒေသဆိုင်ရာအကြီးအကဲဆန္ဒချုပ်ဆိုင်ကပန်ကြားလိုက်ပါတယ်
ဒေသရင်းနိုင်ငံတွေပေါ်မှာတရုတ်ရဲ့ဩစာလွှမ်းမိုးမှုတိုးလာနေတဲ့ပုံမှာတုံ့ပြန်မှုကြိုးစားတဲ့အနေနဲ့အိန္ဒိယကအိန္ဒိယချင်း၄နိုင်ငံဖြစ်တဲ့မြန်မာ၊ဘင်္ဂလားဒေ့ရှ်၊သီရိလင်္ကာနဲ့မော်ရီရှပ်စ်နိုင်ငံတွေလိုအပ်နေတဲ့စွမ်းရည်လောင်စာဖြစ်တဲ့ LNG တဘာဝဓာတ်ငွေအတင်ပို့တဲ့စိတ်ကန်းတဲ့ pipeline တွေတိဆောက်ဖို့အတွက်စီစဉ်နေပါတယ်။ဒီအစီအစဉ်အတွက်ကုန်ကျစရိတ် American Dollar 1.5 billion ရထားပါတယ်။ဓာတ်ငွေရေသိုးလောင်းတဲ့နေရာတွေမှာတစ်နှစ်ကိုဓာတ်ငွေ metric တန်ချိန်တန်ပေါင်း15,000 MTPA လောက်တင်ပို့ပြီးအရေးကနေအငွေ့ဖြစ်နေပြောင်းပေးနိုင်မှာဖြစ်တဲ့အတွက်အိန္ဒိယအဖို့ဒေတာရင်းမဟာဗျူဟာကျလွှမ်းမိုးမှုတွေလုပ်နိုင်ဖို့အတွက်အထောက်အကူဖြစ်စေတာပါမြန်မာနိုင်ငံမှာ 3.5 MTPA တင်ပို့နိုင်တဲ့သူ့လောင်းယုံတွေတိဆောက်ဖို့စီစဉ်နေတယ်လို့လည်းအိန္ဒိယ Petronet ကုမ္ပဏီအကြီးအကဲကပြောပါတယ
်ထိုတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုကျော်အောင်လင်းတို့ကြီးညာတွားကြတာဖြစ်ပါတယ်အခုတော့သတင်းသောဆောင်းမားတွေကိုစပြီးတော့ထုတ်လွှင့်ပေးပါမယ်။ကချင်ပြည်နယ်မှာလက်ရှိပြင်းထန်လာတဲ့ပဋိပက္ခရပ်တန့်ရေးနဲ့ကချင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်နေတဲ့ကိစ္စတွေကြောင့်မြန်မာစစ်တပ်ကနိုင်ငံတကာရာဇဝတ်ခုံရုံး ICC တင်ရေးလူညိုရေးကောင်စီအနေနဲ့ထောက်ခံချက်ပေးဖို့အတွက်နိုင်ငံတကာရောက်ကချင်တိုင်းရင်းသားတွေကတောင်းဆိုလိုက်ပါတယ်။မနေ့တနင်္လာနေ့ကဝါရှင်တန် DC မြန်မာတန်ယုံရှိတောင်းဆိုဆန္ဒပြကြတဲ့အချက်တွေနဲ့ပတ်သက်လို့မြန်မာတပ်မကြီးဦးအောင်လင်းကကချင်ခေါင်းဆောင်တွေကိုတန်ယုံအတွင်းဖိတ်ခေါ်ဆွေးနွေးရမှာ VOE မြန်မာဘက်ကလည်းတက်ရောက်ပြီးတော့သတင်းယူခွင့်ရရှိခဲ့ပါတယ်။ဆန္ဒပြပွဲကိုတွားပြီးတော့သတင်းယူခဲ့တဲ့ Mike Engine နိုင်နဲ့ကိုငင်းချန်းတို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။လုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံလုံးရဲ့တန်တမန်တွေမြန်မာနိုင်ငံကိုရောက်ရှိနေချိန်မှာပဲအခုလိုနိုင်ငံတကာရောက်ကချင်တွေကပြည်တွင်းကကချင်တွေနဲ့အတူသူတို့ပြည်နယ်တွင်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကို ICC ခုံရုံးတင်ရေးလုံခြုံရေးကောင်စီကိုဖိအားပေးတောင်းဆိုနေကြတာဖြစ်ပါတယ်။ဝါရှင်တန် DC ကမြန်မာတန်ယုံရှိဆန္ဒပြပွဲကိုဦးဆောင်စီစဉ်တဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကံစန်းက VOA ကိုပြောပြတာကတော့
ပြည်တွင်းနဲ့ပြည်ပမှာရှိတဲ့ဆန္ဒရတာဆီယက်ဆို32ဖွဲ့ပြည်ပေါ်မှာဒီမှာရှိနေတယ်။အဓိကတော့ကျွန်တော်ချင်းပြည်နယ်မှာဖြစ်နေတဲ့အဓိကနဲ့ပတ်သက်တာကဘယ်သူမှတကယ်ကြီးကဲတင်နိုင်တဲ့စွမ်းစာမရှိဘူး။နောက်အစိုးရကနေပြီးတော့ဒီဟာကိုတပ်ဖြတ်မှုတွေကိုရပ်တန့်ဖို့ပြုလုပ်စာဒီတရားဥပဒေအနေဖြင့်အရေးယူဖို့အတွက်မပြုတ်လို့နိုင်တော့ကျွန်တော်ကဒီကမ္ဘာစတားစီရဲ့အတောင်းတောင်းဆိုတာပါ ICC ဆိုတာ UN Security Council ကိုကျွန်တော် ICC တင်ဖို့အတွက်တောင်းဆိုတာ
အခုလိုနိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့တောင်းဆိုလာရတဲ့အထိကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေကိုကံဆန်းကဆက်ပြီးတော့ပြောပြပါတယ်
ကလာတက်ကအစီအစဉ်ခန်းစာပေါ့နော်စုံစမ်းစစ်ဆေးရေးအဖွဲ့တွေကပြောရတဲ့အရာဆိုရင် similarity of patterns လို့ပြောရတာဟာညီမှုရှိတဲ့ယာစုမှုကိုတွေ့နေရတယ်ဆိုတော့ပေါ့နော်ဥပမာတစ်ခုပြောမယ်ဆိုရင်ဒီဂျွာမီးချိုးတဲ့ကိစ္စတွေပေါ့နော်ဂျွာမီးချိုးတာတို့ဒီလူစုတွေကိုတိုင်းတစ်ဖွဲ့သုံးတာတို့နောက်မျိုးကြီးတဲ့အတ္တမပြုချက်တာတို့နောက်လူတွေကိုတရားဥပဒေမဲ့ပြစ်တက်တာတို့အဲ့ဒါတွေကဒီရခိုင်မှာတွေ့ကျေးရတဲ့ဟာတွေကကချင်ရဲ့ report ကြည့်လိုက်တော့တင်းနေတယ်လို့သူပြောတာပါဒီပမာပြူအနည်း classes ဆိုရင်ပြည်တွင်းစစ်ကိုချုပ်ငိမ့်ဖို့ကတော့ဒီဟာဘတ်ထောင်ဆုံးလမ်းစာပြူရမယ့်အရာပါ
မနေ့ကဆန္ဒပြပွဲမှာထူးခြားချက်ကတော့အမေရိကန်ဆိုင်ရာမြန်မာတပ်မတ်ကြီးဦးအောင်လင်းကတောင်းဆိုဆန္ဒပြတဲ့အချက်တွေနဲ့ပတ်သက်လို့ကချင်ခေါင်းဆောင်တွေကိုမြန်မာတန်ယုံနဲ့ဖိတ်ခေါ်ပြီးအပြန်အလှန်ဆွေးနွေးခဲ့တာပါဒီလိုတွေ့ဆုံဆွေးနွေးရမှာဆန္ဒပြပွဲကိုသတင်းယူနေတဲ့ VOA မြန်မာဘိုင်းကပါဆွေးနွေးမှုမှာတက်တဲ့အဖြစ်ရှိစေခဲ့ပါတယ
်ကျွန်တော်တို့အခုကျွန်တော်တွေ့ဆုံနေဆိုတဲ့ဟာကကျွန်တော်တို့ကချင်ပြည်နယ်အမှရှိတဲ့ကချင်တိုင်းရင်းသားတွေကျွန်တော်တို့ရဲ့တိုင်းဒေသကြီးကိုယ်တွေအနေနဲ့ကျွန်တော်တွေ့ဆုံဖြစ်ပါတယ်။ခင်ဗျားတို့ဒီလိုလာပြီးတော့ခင်ဗျားတို့ရဲ့ပြောပြခြင်းတဲ့ချက်တွေကိုကျွန်တော်နားထောင်ဖို့ဆင်းနေရှိပါတယ်။ဘုနာတော်ကလည်းကျွန်တော်တိုင်ဦးရှိမှခင်ဗျားတို့ရဲ့မိတ်ဆွေတွေနဲ့ခင်ဗျားတို့ပြောတာပဲဖြစ်ပါတယ်။ထပ်ပြီးတော့များပါများကျွန်တော်တို့ပြောပြဖို့ရှိပါသေးတယ်
။ဟုတ်ကဲ့ဒီလိုလက်ခံတွေ့ဆုံတာကျေးဇူးတင်ပါတယ်။ကျွန်တော်ကခါတိုင်းကတော့ဒီလိုတွေ့ဖြစ်တာတစ်ခါပဲကြုံမှုပါလေဟိုအပြင်မှာပေါ့နော်ဒါပေမဲ့အခုကတော့ တာမကြီးကြည့်တဲ့အတိုင်းပဲကချင်ပြည်နယ်မှာဖြစ်နေပဋိပက္ခနဲ့ဒါပဲပိုဆိုးမှာတော့ဒီကျွန်တော်ရဲ့ civilian population ပေါ့နော်ဟု
တ်ပြီ
ဒီ civilian population တွေရဲ့ဖြစ်ပျက်နေမှုကလည်းကျွန်တော်အရန်ကိုစိတ်ထိခိုက်ရတာပေါ့ဒီနိုင်ငံဒီလောက်ဝေးရဆိုတော့ကျွန်တော်မခံမရဖြစ်လို့ဥပမာကျွန်တော်ဒီမှာကိုတော်ကတော့ကနေဒါနိုင်ငံနေကို international boundary ဖြတ်ပြီးမှလာခဲ့တာပါဟု
တ်ပြီနော
်အဲ့ဆိုတော့အဓိကဖြစ်တာကတော့ဒီစစ်တိုက်တာဒီပဋိပက္ခကတော့တခုပေါ့ဒါပေမဲ့ကျွန်တော်တို့ကလက်မခံနိုင်တာကဒီပဋိပက္ခဖြစ်တဲ့အချိန်မှာပြည်သူလူထုကိုတတိုင်းတစ်ဖွဲ့တုံးတာတို့ပြည်သူလူထုကိုချင်းချောက်မှုလုပ်တဲ့ဟာကဒီ military operation တခုရ component အနေဖြင့်လုပ်တာကျွန်တော်လက်မခံနိုင်ဘူးအခုကကျွန်တော်အဓိကပြောတာအခုမြစ်ချင်းသားမှာဒီနေ့ရောဆန္ဒပြကြတယ်နောက်ဆိုရင်ရောတန်ယုံတိုင်းဆန္ဒပြလာမှာပဲဒီလိုပုံစံနဲ့ဆိုတော့
တန်အမတ်ကြီးဦးအောင်လေးနဲ့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းတို့အပြန်အလှန်ဆွေးနွေးကြတာပါကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလုံခြုံရေးကောင်စီအနေနဲ့အရေးယူဆောင်ရွက်ပေးဖို့တောင်းဆိုတဲ့အချက်ကိုလည်းဦးအောင်လင်းကအခုလိုတုံ့ပြန်ခဲ့ပါတယ
်ဒီလက်ရှိဆိုရကဘလောက်ငင်းငန်းရလိုလားတယ်ဆိုတဲ့ဟာကိုလည်းကျွန်တော်ပြောပြရစီဒါကြောင့်မို့လဲဆက်ပြီးတော့ကျွန်တော်တို့ကြိုးစားနေပါမယ်ငင်းငန်းရမရတွေ့တဲ့တွေ့ကြောင်လဲငင်းငန်းရဘလောက်တန်ဖိုးရှိတယ်ဆိုတဲ့ဟာကိုတော့ကျွန်တော်တို့ပို့ပြီးတော့နားလည်ပါတယ်အခုမြန်မာနိုင်ငံမှာခင်ဗျားတို့ကနာတော့ပြောတဲ့အဲမှာတချို့ဟာလဲကျွန်တော်ကြားလိုက်ပါတယ်ပြည်သူ့မဲကလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံကိုလည်းကြည့်ပေးပါဆိုတဲ့ဟာကိုကျွန်တော်တို့မြန်မာနိုင်ငံဆိုလို့ရှိရင်ပြည်သူ့မဲကရဲ့ဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ဒါပါငင်းငန်းရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အများရန်ကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေပါတယ်။တခုပြောချင်တာကဒီအချိန်မှာကျွန်တော်တို့မလိုလားတဲ့နိုင်ငံတွေရှိပါတယ်။အဖွဲ့အစည်းတွေရှိတယ်။ခင်ဗျားတို့ကနေပြီးတော့စေရင်စေတနာတဲ့ကိုယ့်ရဲ့တိုင်းရင်းသားညီကိုတွေကိုရဲ့ငင်းငန်းရင်းရဖို့ဒီတိုင်းပြည်မှာအပြစ်ခံရဆဲဖို့တိုင်းပြည်မှာငင်းငန်းရင်းရဖို့ပြောနေတဲ့ဟာတွေကိုအတုံးချပြီးတော့ကျွန်တော်တို့ထပ်ပြီးတော့ဝေဖန်မဲ့လူတွေအများကြီးရှိပါတယ်ဆိုတဲ့ဟာရှိနေဦးမှာဆိုတဲ့ဟာလို့ကျွန်တော်သိပေးချင်ပါတယ်ခင်ဗျားတို့ပြောချင်တဲ့ဟာ
ဆက်နားတယ်ပါအဲ့ဒါတော့
ခင်ဗျားတို့ပြောနေတဲ့ဟာတွေကိုကျွန်တော်ဒါကြောင့်မို့ကျွန်တော်ခင်ဗျားတို့ကိုအခုလိုလက်ခံတွေ့ပြီးတော့ကျွန်တော်တို့ရဲ့ဒီခေါင်းဆောင်တွေကိုကျွန်တော်တို့တည်င်းပို့ပေးဖို့ကျွန်တော်လုပ်နေတာ
မင်းကဆန္ဒပြပွဲမှာလဲတိုက်ပွဲတွေကြားပိတ်မိနေတဲ့ကချင်စစ်ဘေးဒုက္ခသည်တွေစီလူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့စစ်ဘေးဒုက္ခသည်တွေဘေးကင်းလုံခြုံရာကိုရွှေ့ပြောင်းခွင့်ပြုဖို့မြန်မာစစ်တပ်ရဲ့ထိုးစစ်ကိုချက်ချင်းရပ်ဆိုင်းဖို့နဲ့စစ်ရေးနည်းနဲ့မဟုတ်ဘဲနိုင်ငံရေးအရာဖြေရှင်းဖို့ကချင်တိုင်းရင်းသားတွေကတောင်းဆိုခဲ့ကြပါတယ်ရှင်
။မိုက်အင်ဂျင်နီယာပါခင်ဗျာတဆက်တဲ့ကချင်ပြည်နယ်ကဆန္ဒပြပွဲအကြောင်းဆက်ပါမယ်။မြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြမ်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တောထဲမှာပိတ်မိနေတဲ့ကချင်စစ်ဘေးရှောင်ဒေသခံတွေကိုအများဆုံးကယ်ထုတ်ပေးနိုင်မှုအတွက်ကချင်ဒေသခံ3000လောက်မြစ်ကြီးနားမြို့မှာတနင်္လာနေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်1000ကျော်လောက်ဟာတောထဲမှာပိတ်မိနေပြီးတော့အသက်ဘေးအပြင်လူသားချင်းစာနာမှုအကူအညီတွေအလွန်လိုအပ်နေတာကြောင့်အစိုးရတာဝန်ရှိသူတွေအားလုံးအလေးနဲ့ထားပြီးတော့အများဆုံးကူညီကယ်ထုတ်ပေးဖို့တောင်းဆိုလိုက်ရတာဖြစ်ပါတယ်။အကြောင်းစုံကို VOE ထိုင်းချီဆိုင်တရင်တော့ကိုနိုင်ကိုရင်ကဆက်သွယ်မေးမြန်းတရင်ပြပူထားတာကိုနားဆင်ပါခင်ဗျာ
ကချင်ပြည်နယ်တွင်းကကချင်လူငယ်တွေကချင်ဘာသာရေးဖွဲ့စည်းတွေနဲ့လူမှုဖွဲ့စည်းတွေကနေမိချင်းနှမ်းမျိုးတွင်ဆန္ဒဖော်ထုတ်ရတဲ့အခြေအနေနဲ့ပတ်သက်လို့တပိတ်စကံဥဆောင်ကော်မတီဝင်သူဖြစ်သူဦးလန်းဆောင်ကအခုလိုပြောပါတယ
်မနေ့9နာရီ10နာရီကနေစတင်ပြီးမှကချင်ပြည်သူလူထုခမန်းချေကတော့3000မီပါလောက်ရှိမယ်လို့ခမန်းပါတယ်မနောကွင်းမှာစုစည်းပြီးမှမြန်မာတပ်မတော်ရဲ့စင်ထန်တဲ့စစ်ကြောင်းတွေကြောင့်ကျွန်တော်တို့တောတောင်ဒေသမှာပိတ်မိနေတဲ့ပြည်သူလူထုတွေအယောက်1000ကျော်ယနေ့အချိန်မှာအသက်အန္တရာယ်ဆန္ဒရိတ်ခါလူသားချင်းစာနာထောက်ထားမှုအကူအညီမရှိဘဲနဲ့တိတ်လောင်ခံနေရတဲ့အတွက်ကြောင့်မို့ဒီစစ်ကဲကချင်ပြည်သူဒုက္ခသည်တွေကိုအများဆုံးနိုင်ငံတော်အစိုးရမှတာဝန်ရှိဖို့ပြည်များအားလုံးလဲလဲလဲလဲထားပြီးမှကျွန်တော်အများဆုံးကယ်ထုတ်နိုင်ရန်လူထုအင်အားနဲ့စင်နာမျိုးမှအားလုံးစံတာပြမှုကိုကျွန်တော်တို့လှုပ်ဆောင်ခဲ့ပါသည်။အခုညနေပိုင်းမှာကတော့ကျွန်တော်တို့ကချင်လူငယ်ထုတွေဦးဆောင်ပြီးမှ The Big Scan ကိုဖွင့်သွားပြီးမှကျွန်တော်တို့စံတာပြထုတ်ပေါ်သွားမှာဖြစ်ပါတယ
်။စာနာဖော်ထုတ်သူတွေအနေနဲ့တိုက်ပွဲကြပိတ်မိနေသူတွေကိုစာနာရိတ်ကထောက်ပါရေးပိမိတဲ့ပြည်သူတွေရဲ့အသက်တွေကိုလစ်လူမရှုရေးနဲ့စစ်ပွဲတွေကြောင့်ဒုက္ခကြုံတွေ့နေရတဲ့ပြည်သူလူထုတွေရဲ့ရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရကနေနှုတ်ဆက်မနေဖို့စီတန်းလှည့်လည်တောင်းဆိုခဲ့တာပါ။ညနေပိုင်းမှာတက်ကြွတဲ့ကချင်လူငယ်တွေကနေတပိတ်စခန်းဖူးလေးသွားမဲ့စီစဉ်အတွက်အာဏာပိုင်တွေကခွင့်ပြုချက်မပေးဘဲသာစီမှုတွေပြုလုပ်လာနေပါတယ်။ဒီအခြေအနေကိုတော့ဥလွမ်းဆောင်ကခုလိုဆက်ပြောပါတယ်။ ကချင်ပြည်နယ်ဒေသနှံ့ကဒေသခံပြည်သူတွေစစ်ဘေးတင်းချောင်နေရတဲ့အခြေအနေကိုတော့ဦးလွန်ဆောင်ကခုလိုဆက်ပြောပါရစေ။ကျွန်တော်တို့ဒီတနိုင်းဒေသအောင်လို့ဒေသဘက်မှာပေါ့နော်။၁၀၈၀ကျော်လောက်ကျွန်တော်တို့ပိတ်လောင်ခံနေရပါတယ်။ဒီကမိုင်းမြို့နယ်ဘက်ကလိုင်နောင်းခုဘက်မှာလည်းလူအယောက်နေရာကျော်လောက်ကျွန်တော်တို့ပိတ်လောင်ခံနေရပါတယ်။ဒီအင်ဂျင်နီယာဟိုတောင်ဘက်မှာလည်းလူတွေရှိနေသေးတယ် Niba, Trebi, Tinchang Kayavare, Aladu, Mimatamrone, Kachinulay Tamarok, and Iruja, Pipuani, the type of the jaw, Missong Jia Uzu, Guitong Jiama, Toyaja, Pay Minire, in Giant the Dakan the Yajogo, Malinia Bema, Kunipi, Puazirigani, Toya Koto Nanke, Elu, Kachin Ninja Juros, Ulamai Gunjaga, Pioare.
มันน่ะมันน่ะเนาะมาชินเนี่ยช่วยยอมมาซีเวลุกพี่แล้วมา
Bigger Ebrella and the Chowyan Imale, Tamrone, Ki and Yi Type Worry Jow, in Jaya Munet Ringa, in Loyan, Gui Town, England Gong Sara Tio Seyaga, Pidu Tang Joha, Miso Net Tampe Yago, Tinchang Yaki La Kevare, in Jaya de Rabama Type Worry Jow, Mijina Mugu Topila at the Dakanigo, Miawinda Sitana Jok, Pua Mugani, Malaga Toya Twisun Kaby, Tamro Bega Pidu, Ti Pijin Yachet, Lagan Sazong, Kawi Kevare. Adi Lagan Sazong Tema, Ebrella Dwayne, Ki and Yi Chibu Niari Fide, Panga Munet, Mangwe Dirago, Tamrogani, Nemi Shilin Thing by Kaby. Anglo Dida, Kasok Dida, in Jayan Dida Ruma, Tamrogani, Selen, Nibi Shilin Nidalu, Ki and Ine Mapate, Masenwe Duri, So in Siamashiba, Imbian Nine Delu, Eddie Lekan Sazong Tema, Pobia Tavare, Aladu Kayu, Kachinula Yi Puebagale, Taipojang, Ne Ingani, Tabibi, Sipishang Yare Kachinbi Durigo, Saitamajabe, Jung Tui Niyare Tokarigo, Dikanbi, Jopia Jabu, Kayu Ota, Pujoji, and Malaga, Ebrella Nazashi and Nima, Sarasang Topian Kevare, Kamia.
လက်ရှိရွေးကောက်တင်မြှောက်ခံရရတဲ့လွတ်တော်မှတ်တွေဟာမိမိတို့ကိုစားပြုတဲ့မဲဆန္ဒရှင်ပြည်သူတွေကိုအမှန်တကယ်ကိုစားပြုပြီးပြည်သူတွေရဲ့လိုအပ်ချက်တွေကိုလှုံ့ဆော်ပေးနေကြတယ်လို့ထင်ပါသလား။တက်တန်း 2399
Inganya Diary Line Sisema Pawin Swinny Ludri Dignina Kuna Imdangin Vio Setwajau Taman Biro Taito Abarakmia Guro Yamabi Nopa Changa Yu Sabame Yamananga Duma Ruhinya Bripakago Mapile Zijine Inazu Tinin Shasha Shini Jao Kula Tamaga Lunyui Kongsi Kozilerigo Mima Yape Poisit Choga Maniga Timpiake Javare Ruhinya Piatana Pishin and Pata Biro Mimanangama Yoni Kula Tamaga Lunyui Kongsi Kozile Pone A soya mote poesidi, a yape lumu poesidi, cozilerine, tenilani, yabema, twistung gejaruma, edilu, timpia gejarava, piso, cocho, owning a timpia pivali macmia.
Running a my yoni, the clotamaca lunuri, concierge, cozile pueha. Nangano timing canton, san suci neo, kagway uzicho, bojo muji, me online neva. Nedonga molebai, nebidoma, tijazi, twistung gejabari. Menega, yabaimaro, yape lumu poesidiga, cozilerine, twistung gebadi. အဲ့ဒီတွေ့ဆုံမှုမှာပါဝင်သူတူဖြစ်တဲ့ဦးအေးလွင်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်ဦးအေးလွင်ကမစ္စတာကော်ဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မရှင်ဖွဲ့မှာပါဝင်ခဲ့တဲ့သူတူပါ
သူတို့ကပြောတာဦးဝင်နားထောင်တာများပါတယ်မရှင်းတာကိုမေးပါတယ်အဲ့လိုပဲကျွန်တော်တွေ့ရပါဆရာတို့အနေနဲ့အဓိကဘာအကြောင်းတွေကိုတင်ပြခဲ့ပါလဲခင်ဗျာကျွန်တော်ပြောခဲ့တာကတ
လက်တလုံးမြန်မာပြည်မှာဖြစ်နေတဲ့ကိစ္စရပ်တွေဟာကြေကနာတစ်ခုကိုပြည်နေနေဆိုရင်ပြည်လည်းမှုကိုမလိုချင်တဲ့အဖြစ်သမားတွေကအမျိုးမျိုးပူဆိုးဆိုးလာအောင်တွေးထိုးဆန့်ဆော်မှုတွေလုပ်နေတယ်ဆိုတာကျွန်တော်တို့တွေ့ရတယ်ကြေကနာတွေပြည်ပက္ခတွေဟာဟိုတဘောရှုပ်ထွေးတယ်နေနေလက်တော်လည်းဖြည့်ရှင်းမှုတော့ကလည်းမလွယ်ဘူးကမှန်ပါလေသို့တော်လည်းပဲအမျိုးမျိုးတွေးထုံးဆုံးဆော်မှုတွေနဲ့ပြက်ပြားအောင်နှောက်ယှက်ပြက်စီးနေတဲ့လူတွေဟာအင်တာတိန်မင်းဆိုင်ရာကျွန်တော်တို့တွေ့ရတယ်အဲ့ဒီလူတွေဟာဘာသာရေးလူမျိုးရေးကိုမိုက်တိုက်တယ်တွေးထိုးတယ်ကျွန်တော်ရဲ့အဲ့ဒီတင်ပြချက်ကိုတခြားအစ္စလာမ်ဘာသာဝင်မဟုတ်တော့ NGO ဖွဲ့ရလူတွေကလည်းပူပြီးတော့တောင်းစနစ်ကြီးကရှင်းပြနိုင်တယ်အဲ့ဒီခိုင်းကြီးလို့ပြောရမှာပေါ့လေအချက်တမသမန္တရမြာဟာဖွဲ့စည်းတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတဲ့အခါမှာသူတို့အနေနဲ့အောက်ခြေကြီးသူများကိုတောင်မှနားရောင်သွားအောင်ဟိုကွန်ပျူတာပြင်လာလို့ဘာလို့ညာလို့လုပ်ရင်ပညာပေးရေးတင်လာလို့လုပ်ရင်းရနေပြီးတော့ဒါမိုင်းကြိုက်ပြီးအမုန်းတရားတွေနဲ့အာဃာတတွေနဲ့ဘာသာတစ်ခုကိုနိုင်ငံတော်အတွက်အန္တရာယ်ဖြစ်နေပြီးဆိုတာကိုအောက်ခြေကြီးသူရိုးသားတဲ့လူတွေမယုံယုံအောင်ကိုစနစ်တကျကိုအခိုင်အကျလုပ်နေတယ်ဆိုပြီးတော့ကိုဒီကတော့ပေါ်ပြရတယ်အစ္စလာမ်ဘာသာဝင်ဟုတ်တယ်လူတွေပြောကြတာလေကျွန်တော်ကြားတယ်လေကျွန်တော်တို့လည်းအဲ့ဒီလိုပဲမြင်နေပါတယ်အဲ့တော့ပရိသတ်ခါများမှအများထွက်နေပြီများဘုဆက်ပွဲများကနေပြီးတော့ချမ်းသာကြွယ်ဝနေပြီများအဲ့ဒီပြည်ရဲ့အန္တရာယ်ဟာအရင်ဆုံးကျွန်တော်တို့ပိုက်ကြရမယ်ပြီးတော့မှဖြစ်ပေါ်နေတဲ့ပရိသတ်ခါများရဲ့ရင်းမြစ်ကိုသိချဆန်းဆက်ပြီးတော့ကျွန်တော်တို့အချိန်ယူပြီးတော့ကျွန်တော်ပြည်လည်းအောင်သုတ်ဖို့လိုအပ်တယ်ဒါလေးကျွန်တော်ပြောပါတယ
်လုံညိုကြီးကောင်စီအဖွဲ့လှုပ်ဆောင်မှုကအခုပရိပခမှာဘလောက်ထိရောက်မှုတွေရှိမယ်လို့ဆရာတို့ခံမှန်းလဲခင်ဗျ။အ
ဲကျွန်တော်တို့ကတော့အဲ့လိုခံမှန်းတာတွေပါလေတဲ့ဒီကျွန်တော်ပြောလိုက်တဲ့အကြံကတော့ဖြစ်ရင်လက်တလုံးလုံးနေတဲ့ပုံစံတွေကတော့အခြေတွေးဖို့အတွက်အခက်အခဲတွေအများကြီးရှိသေးတယ်။နားတဲ့တစ်ခုကိုထွင်ဖို့လိုနေတယ်။အပြာလာမှာကတော့အချက်လက်တွေကိုပြီးမှတာရှိရင်ဒီမူဝါဒများကိုချပြီးတော့ပါရှေ့လုံးအလဲဆွဲတဲ့ပုံကိုယ်ဒီတက်တလာရဲ့အဖြေကိုရှာမဲ့လူတွေဟာအဲ့လိုအကြံကောင်းဉာဏ်ကောင်းနဲ့လမ်းတစ်ခုကိုတည်ထွင်ဖို့တော့လိုလိမ့်မယ်အဲ့တော့မိကောင်းစိတ်ကောင်းနေလေအကြံကောင်းတွေပေးပါလို့ကျွန်တော်အဲ့လိုမျှတရခဲ့
မြန်မာအစိုးရကိုယ်တိုင်ကနိုင်ငံတကာလွတ်လပ်တဲ့အဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေကိုပြဿနာဖြစ်ပွားခဲ့တဲ့နေရာတွေမှာလေလာစုံစမ်းခွင့်တွေကြာကြာနာနာမပေးသေးပါဘူးအရင်ကတည်းကဆိုင်ရင်တော့အခုလိုမျိုးအဖွဲ့အစည်းတွေရောက်လာတာအရေးအတွက်အားဖြင့်တော့နည်းနည်းပိုများလာရလို့ဆိုရမှာပေါ့လေဆိုတော့သူတို့ကိုယ်တိုင်ကကျေနပ်မှုတွေရှိလားဘယ်လိုပြောပါလဲခင်ဗျာ
ကြည့်ရမှုနဲ့ကြည်နာမှုဆိုတာတော့ဒီအတိုင်းအတာပေါ်မှာမူတည်တာပေါ့လေကျွန်တော်တို့ကော်ပိုရှင်ကိုယ်တိုင်ပြည်တွင်းနေအဲ့ဒီဖြစ်ခဲ့တဲ့နေရာတွေကြွားတဲ့အခါမှာတရက်တောင်ပေါ်အချိန်ပိုင်းတော့ပဲကြွားနိုင်တဲ့အနေအထားမျိုးတွေရှိခဲ့တယ်လေအဲ့လိုအချိန်ပိုင်းအတွင်းနဲ့ကျွန်တော်တို့ကဟိုပြက်ပြက်တတဟိုတုံးတက်ချက်တွေဆုံးဖြတ်ချက်တွေချဖို့ဆိုတာတော့တိတ်တော့တရားမျှတမှုရှိနိုင်မှာမဟုတ်ဘူးလေအဲ့တော့ဒီပုံကိုယ်တွေလည်းအခုတော့ကြွားတဲ့အခါမှာလည်းပဲတရက်တည်းနဲ့ကြွားလိလာမယ်သဘောမျိုးရှိတာပေါ့လေတို့တော့ကောင်းတော့ခြေလမ်းတစ်ခုပေါ့လေဟိုမှန်ကန်တော့ခြေလမ်းတစ်ခုကိုချပြီးပြီအဲ့လိုညံ့ညွှားလာပြီးနဲ့အများလူကလည်းများတဲ့အပေါ်မှာရှူတော့နေအမြင်တွေကလည်းများများနဲ့တုံ့တက်လိုက်နေဆိုလို့ရှိရင်အရင်ကတည်းကပူပြီးတော့ကအဖြေအတွက်အချက်လက်ကောင်းနေရတော့ရလာမယ်လို့တော့ကျွန်တော်ယုံကြည်တယ်ဗ
ျဟုတ်ကဲ့ဦးအေးလွင်ကျေးဇူးတင်ပါတယ်လုံခြုံရေးကောင်စီရဲ့ကိုယ်စားလှယ်အဖွဲ့နဲ့ဒေါအောင်ဆန်းစုကြည်တို့မနေ့တုန်းကတွေ့ဆုံခဲ့ကြတော့ကအကြမ်းဖက်မှုတွေဟာအချိန်မီပြန်ပေါ်လာနိုင်တဲ့အကြောင်းပြစ်ပကဖြစ်ရတဲ့အကြောင်းစစ်မြစ်ကိုရှာဖွေဖြေရှင်းဖို့လိုအပ်တဲ့အကြောင်းအမုန်းတရားပြန်ပွားမှုကာကွယ်တားဆီးရေးစတဲ့ကိစ္စတွေကိုဆွေးနွေးကြတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့တော့မြန်မာစစ်တပ်အတွင်းမှာစီကံဖောက်တဲ့သူတွေကိုဥပဒေနဲ့အညီရေးယူနေတဲ့အကြောင်းရခိုင်ပြည်နယ်မြောက်ပိုင်းကပြစ်ပကတွေမှာလိန်ချမ်းဖက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့စစ်တပ်အနေနဲ့အပြင်းထန်အရေးယူအပြစ်ပေးနေတဲ့အကြောင်းမြန်မာစစ်တပ်တမိုင်းကျောင်းမှာလည်းလိန်ချမ်းဖက်မှုမရှိတဲ့အကြောင်းပြင်နိုင်ငံတကာအဖွဲ့အစည်းတွေကနေပြီးတော့လူသားချင်းစာနာမှုအကူအညီတွေပေးတဲ့နေရာမှာဒေသခံတိုင်းရင်းသားတွေအတွက်လည်းအလေးထားပြီးတော့တာဝန်ညီမျှတဲ့အကူအညီတွေပေးဖို့လိုတဲ့အကြောင်းတွေကိုတပ်မတော်ကာကွယ်ဦးစည်းချုပ်ဘက်ကလုံခြုံရေးကောင်စီကိုယ်စားလှယ်တွေကိုပြောကြားခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ
်။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOE ရဲ့အင်္ဂါနေ့မနေ့ဖက်စီစဉ်နေဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ Facebook ကနေအခုလိုနားဆင်နေသလိုအင်တာနက်ဆာမျက်နှာဖြစ်တဲ့ VOE burmese.voenews.com မှာလည်းတပြိုင်တည်းနားဆင်နေပါလေခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ52မီတာ32 40 48အပြင်
ဒုတိယနာရီဘက်မှာလိုင်းလံမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 51တို့အပြင်လိုင်းလံမီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်သလိုမနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
The current cyclical upswingoffers policymakers an ideal
see why ကနထုတ်လွှင့်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်တုဒ္ဒဆောင်လင်းအမေရိကန်တခွင်အစီအစဉ်လဲကြားကြဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းတွေကိုမူရင်းအပေါ်မပြက်ကောက်နှုတ်တင်ပြပေးပါမယ်ရိုဟင်ညာရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့ဆက်ဆံရေးအစ်တစ်ခုပြုလုပ်ဖို့ဒေါအောင်ဆန်းစုကြည်ကြိုးပမ်းနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ The Guardian Online မှာ Patrick Winter ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပေးခြင်းပါတယ်ရိုဟင်ညာဒုက္ခသည်တွေအမြောက်များကိုပြန်လည်လက်ခံဖို့ပြင်ဆင်တဲ့နေရာမှာကုလသမဂ္ဂလူခွင့်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့အစည်းတွေပါဝင်စေခြင်းအပြင်ထိခိုက်ကြဆင်းနေတဲ့သူမရဲ့ဂုဏ်သိက္ခာကိုပြန်ဆယ်နိုင်လိမ့်မယ်လို့မျှော်မှန်းထားပါတယ်ဆိုပြီးတော့အစချီရေးသားထားပါတယ်။ပြည်တွင်းနိုင်ငံရေးအပြောင်းအလဲကြောင့်သူမရဲ့အနေထားခိုင်မာလာမှုနဲ့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ခန့်အပ်မှုတွေကြောင့်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံတကာအတိုင်းဝန်ကြားဆက်ဆံရေးအချိုးကွေတစ်ခုဖြစ်နိုင်တယ်ဆိုပြီးတော့သူမပေါ်ထောက်ခံသူတွေကမျှော်လင့်နေကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကတန်တမန်နေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကိုတွားရောက်တဲ့ကိစ္စဟာတမန်ဖြစ်ရိုးဖြစ်စဉ်မဟုတ်ပါဘူး။တန်တမန်နေဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်ကြီးစုမှာဖြစ်ပြီးဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့လူမျိုးစုလိုက်ဖေရှားရှင်းလင်းမှုတွေပြုလုပ်နေပါတယ်ဆိုတဲ့ရခိုင်ပြည်နယ်ကိုလည်းတွားရောက်ကြီးစုမှာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်အတွင်းဝင်ရောက်ခွင့်ပြုခြင်းအပြင်အိုးအိမ်စွန့်ခွာထွက်ပြေးသွားသူတွေဒုက္ခသည်စခန်းမှာနေထိုင်ကြသူတွေကိုမိမိဆန္ဒသဘောတိုင်းပြန်လာကြစေဖို့အထောက်အကူပြုနိုင်မှာဖြစ်တဲ့အကြောင်းတန်တမန်တွေကိုဒေါအောင်ဆန်းစုကြည်နားချနိုင်လိမ့်မယ်လို့ဒေါအောင်ဆန်းစုကြည်ရဲ့အတန်းဝင်းကမျှော်လင့်ကြပါတယ်။ကုလသမဂ္ဂအဖွဲ့အစည်းဟာအခြေအနေတွေကိုစောင့်ကြည့်အကဲဖြတ်နိုင်တယ်လို့အကြမ်းဖက်မှုတွေထပ်မဖြစ်အောင်လဲဟန်တားနိုင်ပါတယ်။မုတ်တုံရာသီရောက်ခံနီးပြီးမှဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စဟာအစောတလင်ပြုလုပ်ရမယ့်အခြေအနေဖြစ်တယ်လို့မြန်မာဘက်ကပြောနေပေမဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတော့မြန်မာနိုင်ငံဘက်မှာဒုက္ခသည်တွေဆန္ဒအလျောက်ပြန်ကျင်အောင်လုံခြုံစိတ်ချရမှုမရှိသေးဘူးလို့မကြခင်ကပဲပြောခဲ့ပါတယ်။ကုလသမဂ္ဂတန်တမန်တွေကတော့ဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့ကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပေါ်ဖို့ဖိအားပေးဖို့ရှိနေပါတယ်။ကော်မရှင်ရဲ့အကြံပြုချက်ထဲမှာမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေကိုနိုင်ငံသားမဖြစ်အောင်ကန့်တတ်ထားတဲ့1982ခုနှစ်နိုင်ငံသားဥပဒေကိုပြန်လည်တုံ့သက်ဖို့တိုက်တွန်းထားတာပါ။အကူအညီတွေပေးနေကြတဲ့နိုင်ငံတကာချက်ချင်းဒီအသင်ဥက္ကဋ္ဌကလည်းမြန်မာအစိုးရဟာဒုက္ခသည်တွေပြန်ပြီးတော့လက်ခံဖို့လှုပ်ဆောင်နေတဲ့အကြောင်းကြေးရွာတွေပြန်လည်တည်ဆောက်နေကြောင်းပြောပါတယ်။ဒါပေမဲ့လူတွေကသူတို့ရဲ့လုံခြုံစိတ်ချရပါပြီဆိုတာကိုမယုံကြည်နိုင်ဖြစ်နေကြတဲ့အကြောင်းနဲ့ယုံကြည်မှုရဖို့ကကြာအောင်မှဖြစ်တယ်လို့ပြောပါတယ်။ဂျာမနီနိုင်ငံဆိုင်ရာဆွစ်ဇာလန်တမန်ကြီးကိုမြန်မာနိုင်ငံဆိုင်ရာထူးတန်တမန်အဖြစ်ခန့်အပ်ဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဆုံးဖြတ်ချက်ကိုလည်းဒေါအောင်ဆန်းစုကြည်ကသဘောတူညီထားတယ်လို့ပြီးခဲ့တဲ့လအတွင်းဒေါအောင်ဆန်းစုကြည်နဲ့နီးစပ်သူဥဝင်းမြင့်တမရဖြစ်ရွေးကောက်ခံခဲ့ရတာကြောင့်ဒေါအောင်ဆန်းစုကြည်ရဲ့အနေအထားဟာပိုးပြီးတော့အားကောင်းလာနေပြီဖြစ်တယ်ဆိုပြီးထောက်ပြရေးသားထားပါတယ်။ထိုင်းနိုင်ငံတို့ The Nation သတင်းစာမှာတော့ရိုဟင်ညာရေးပြဿနာကိုမျက်လဲပြတယ်လို့အဖြေရှာလို့မရဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကိုတွားရောက်လေးလာကြည့်ရှုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ကပြောတဲ့အကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်လည်လက်ခံရေးကိုမြင်းမြန်းဆန်းဆန်းပြုလုပ်အောင်ဖိအားပေးဖို့ကုလကိုယ်စားလှယ်အဖွဲ့ကိုဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားမှာပြီးခဲ့တဲ့နိုဝင်ဘာလကလေးကသဘောတူညီထားကြတာပါ။ဒါပေမဲ့မြန်မာနိုင်ငံဘက်ကတိတ်ပြီးတော့စိတ်အားထက်သန်မှုမပြခဲ့ဘူးလို့လည်းရေးသားထားပါတယ်။ ရိုဟင်ညာပြဿနာဖြစ်ရှင်းရေးအတွက်ကုလသမဂ္ဂကတက်တက်ကြွကြွလှုံ့ဆော်နေချိန်မှာအာဆီယံအဖွဲ့ကြီးကတော့လူသားချင်းစာနာမှုအထောက်အကူပေးရေးကိစ္စတွေမှာဖွဲ့ကြီးအနေနဲ့ကန့်တတ်နဲ့ပါဝင်မှာဖြစ်တဲ့အကြောင်းမှကြာခင်ကစင်ကာပူကကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးအပြီးမှာပြောဆိုခဲ့ကြောင်းသာသဖြင့်ရေးသားထားပါတယ်ခင်ဗျာ။ VOA ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။ဤမေဂန်အီဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီကိမ့်နဲ့တင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက D R I V E drive ကမောင်းတာME me ga chino chima you be up ga apo so lo drive me up ga apo go mau ne tbo phit par de the w a l l wall ga niyan so lo zagat khu ye dai yai de be ga lo niyan mo go mau tit de tbo phit par de ti thong sin tit la da ga lo hlaung in de ma yauk ni de trade san da kaung go a pyin ga sa lo phit si a nau she phit yaung lo phit si a ri a the ma shi de a kaung ga hlaung in ye niyan mo go ကြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အတုံးဝင်ဖြစ်ပါတယ်။ဒါကြောင့် EDM အတုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနှောက်အယှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me upthe wall
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာသူ့မှာခလေး9ယောက်တောင်ရှိတယ်လीသူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နှားဆင်ကြည့်ကြရအောင
် I don't want to visit my cousin's place he has 5 kids and they drive me up the wall
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတယ်ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
drive me up the wall
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ခဏဖြစ်တဲ့စီးပွားရေးခဏကိုထုတ်လင်းပေးပါတော့မယ်ကဘာလုံးဆိုင်ရာစီးပွားရေးဟာလက်ရှိမှာတိုးတက်နေပြီးလာမယ့်နှစ်နှစ်အတွင်းဆက်ပြီးတော့တိုးတက်မယ့်အလားအလာတွေရှိနေတယ်ဆိုပြီးတော့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကထုတ်ပြန်တဲ့ကဘာလုံးဆိုင်ရာစီးပွားရေးအလားအလာခန့်မှန်းချက်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းတိုးတက်မှုကိုထိခိုက်စေနိုင်တဲ့အန္တရာယ်တွေရှိနေပြီးတော့မူဝါဒချမှတ်သူတွေအနေနဲ့လက်ရှိအချိန်ကောင်းကိုအသုံးချပြီးတော့လှုပ်ဆောင်တင်တာတွေကိုချမှတ်လှုပ်ဆောင်ကြဖို့ IMF ကတိုက်တွန်းထားပါတယ်။ကဘာစီးပွားရေးအလားအလာနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်စီဝိုင်းကနမှာကိုချောချောသိန်းကစူးစီးတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
နောက်ထောင်း26ခုနှစ်ကစခဲ့တဲ့ကျယ်ပြန့်တဲ့စီးပွားရေးတိုးတက်မှုဟာဆက်ဖြစ်နေမယ်လို့ IMF ရဲ့ကမ္ဘာစီးပွားရေးခန့်မှန်းချက်အစီရင်ခံစာထဲမှာဖော်ပြထားပါတယ်ဒီကတဲ့နှစ်ကကမ္ဘာလုံးဆိုင်ရာစီးပွားရေးတိုးတက်မှု 3.8% ခန့်လုံးရှိခဲ့ပြီးတဲ့နောက်ဒီနှစ်နဲ့နောက်နှစ်မှာ 3.9% ခန့်လုံးအထိတိုးတက်မယ်လို့IMF ကခံမှန်းထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဆက်ပြီးတိုးတက်နေမယ်လို့ IMF ကခံမှန်းထားတဲ့အချိန်ထဲမှာပဲအကြဘက်ကဦးတည်စေနိုင်တဲ့အန္တရာယ်တွေလည်းဖွဲ့တည်ဖြစ်ပေါ်နေတယ်လို့ IMF ခံမှန်းချက်မှာသတိပေးထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးအားကောင်းလာစေရေလှုံ့ဆော်ကြဖို့ရာရှိနေတဲ့အခွင့်ကောင်းကိုအသုံးချကြဖို့ IMF ရဲ့စီးပွားရေးပညာရှင်ချုပ် Mori Obstfeld ကမူဝါဒချမှတ်သူတွေကိုတိုက်တွန်းပါတယ်
The current cyclical upswing offers policymakers an ideal opportunity to make longer
လက်ရှိမှာထက်ခါထက်ခါအတက်ဖက်ပြနေတာဟာရေရှည်တိုးတက်မှုပိုးပြီးတော့အားကောင်းမှုပိုးပြီးခန္ဓာရေရှိဖို့အားလုံးပါဝင်တဲ့တိုးတက်မှုပိုးဖြစ်လာဖို့မူဝါဒချမှတ်သူတွေအတွက်တကယ်အခွင့်ကောင်းပါပဲလက်ရှိကောင်းမွန်နေတဲ့အချိန်ကာလတိတ်ခံမှာမဟုတ်ပါဘူးဒါပေမဲ့ခိုင်မာတဲ့မူဝါဒတွေနဲ့လက်ရှိအတက်ပြနေတာကိုဆက်တိုးချဲ့သွားနိုင်ပြီးတော့ဆော့ရုပ်သွားနိုင်တဲ့အခြေအနေအန္တရာယ်ကိုလျှော့ချနိုင်ပါလေ
လက်ရှိဆက်သွားနေတဲ့တိုးတက်မှုအတွေ့အကြီးမားဆုံးချိန်ချောက်မှုကတော့အကယ်၍နိုင်ငံတွေအနေနဲ့ကိုကြိုးစည်းပွားကာကွယ်ဖို့အမြင်နဲ့ကုန်သွယ်ရေးအတားအဆီးတွေကိုချမှတ်လာမှာမျိုးပဲဖြစ်တယ်လို့ IMF အစီရင်ခံစာမှာပြောထားပါတယ် ဒါနဲ့ပတ်သက်ပြီး Mr. Obster ကအလေးထားပြောသွားပါတယ်
Our strong message at this meeting is there's a multilateral system let's
ကျွန်တော်တို့အခိုင်အမာပြောချင်တာကတော့နိုင်ငံစုံပါတဲ့စနစ်တစ်ခုရှိနေတယ်အဲ့ဒါကိုအသုံးချပါဆိုတာပါပဲပြည်ပခနီလန်အစားပေါင်းဆက်လှုပ်ဆောင်တဲ့နည်းနဲ့ရှေ့ဆက်ကြရအောင်ပါအဲ့ဒါကသာအဆုံးတစ်နေ့မှာအလုံးအတွက်အကျိုးရှိပါလိမ့်မယ်ကုံတွေရေးစစ်ပွဲတစ်ခုကနေအနိုင်ရသူဆိုတာရှိမလားနိုင်ပါဘူ
းသူပြင်ပြောင်းလဲရဲ့အစီအစဉ်တွေချမှတ်လှုပ်ဆောင်ခဲ့ကြတဲ့ဒီဟုတ်နိုင်ငံအပါအဝင်နိုင်ငံအများပြားကမူဝါဒချမှတ်သူတွေကို IMF စီးပွားရေးပညာရှင်ချုပ်ကချီးကျူးပြောဆိုပါတယ်တရုတ်ကောင်းဆောင်တွေဟာကျွေးမီတိုးလာတာကိုရှော့ချဖို့အတွက်ကြီးကြပ်ရေးစနစ်ကိုပိုကောင်းအောင်လုပ်တာတိုးတက်မှုအရေးအသေးပိုင်းပိုမြင့်ပါပြီးပိုတည်ငြိမ်အောင်လုပ်တာတွေအပါအဝင်အရေးကြီးတဲ့အဆင့်တွေကိုလှုပ်ဆောင်ခဲ့ကြတယ်လို့ Observer ကပြောပါတယ
် There are also some plans afoot to further openChina's financial sector
ရဲ့ဘဏ္ဍာငွေကြေးကဏ္ဍကိုပြပရင်းနှီးမြှုပ်နှံမှုအတွက်နောက်ထပ်ဖွင့်ပေးဖို့အစီအစဉ်တွေရှိနေပါတယ်။ဒါဟာပြည်ဆိုင်မှုတိုးပွားရေးအမြင်ကနေတမကစီးပွားရေးကိုနိုင်ငံတကာကုံတော်ရေးအဆင့်ထိပိုးပြီးတော့ကြဲကြဲပြန့်ပြန့်ဖွင့်ပေးရေးဆိုတဲ့အမြင်ကနေပါကြည့်ရင်တိတ်ကိုအပေါင်းလက္ခဏာဆောင်ပါတယ်။ဒါဟာကမ္ဘာလုံးဆိုင်ရာကုံတော်ရေးစနစ်ရဲ့ထိရောက်မှုကိုပိုးတိုးတက်စေပြီးကုံတော်ရေးဆိုင်ရာလက်ရှိတင်းမာမှုတချို့ကိုပြေလျော့စေနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်
။လို့ဖို့လိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေကိုစီးပွားရေးတိုးတက်မှုအားကောင်းနေတဲ့အချိန်ကာလအတွင်းလှုပ်တာဟာပိုလွယ်ပြီးအကုန်ကျပိုတက်တာစီတယ်လို့ IMF ခန့်မှန်းချက်ထဲမှာရှင်းရှင်းလင်းလင်းပြောထားပါတယ
်။ We don't know when the next downturn will come but we can be sure that it will come. We have to be ready. We need to monitor.
နောက်တစ်ချိန်အကြပ်ဲ့ဥတည်မှုဘယ်တော့လာမယ်ဆိုတာကျွန်တော်တို့မသိပါဘူး။ဒါပေမဲ့လာမယ်ဆိုတာကတော့သိကြပါတယ်။ကျွန်တော်တို့အစဉ်အသင့်ဖြစ်နေဖို့လိုပါတယ်။ဘဏ္ဍာရေးငွေကြေးကဏ္ဍမတိမငြိမ်ဖြစ်စေမဲ့အန္တရာယ်တွေကိုကျွန်တော်တို့စောင့်ကြည့်နေဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီအန္တရာယ်တွေဟာအခုနပြောတဲ့ကျဆင်းမှုဖြစ်အောင်လုပ်နိုင်ချေရှိလို့ပါပဲ
။ကမ္ဘာစီးပွားရေးခန့်မှန်းချက်နဲ့အတူကမ္ဘာလုံးဆိုင်ရာငွေကြေးကဏ္ဍတည်ငြိမ်ရေးအစည်းအဝေးခန်းစာ GFSR ကိုလည်း IMF ကထုတ်ပြန်ပါတယ်။ကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးကဏ္ဍအကျပ်အတည်းဆိုက်ခဲ့ပြီးတဲ့နောက်၁၀နှစ်အကြာမှာဘဏ်တွေနဲ့ငွေအရင်းနှီးစည်းကွက်ဟာအားကောင်းမောင်းတန်ဆက်ပြီးတိုးတက်နေတယ်လို့အဲ့ဒီအစီအစဉ်ကစားမှာပြောထားတယ်လို့တည်ငြိမ်ရေးကိုထိခိုက်စေမဲ့ကာလာဒိုနဲ့ကာလာလက်အန်ဒရယ်တွေတိုးလာနေတာကိုလည်း IMF ကသတိပေးထားပါတယ်။လွယ်ကူတဲ့ဘဏ္ဍာငွေကြေးပိုင်းအခြေအနေတွေဟာယူရိုမှာတိုးတက်မှုကိုအားပေးပေမဲ့ကာလာလက်အတွက်ဆိုရင်တော့အန်ဒရယ်တွေဖွဲ့တည်ဖြစ်ပေါ်စီတယ်လို့ IMF ရဲ့ငွေကြေးနဲ့ငွေအရင်းနှီးဈေးကွက်ဆိုင်ရာဌာနညွှန်ကြားရေးမှူး Tobias Adrian ကပြောပါတယ်။ဘဏ္ဍာငွေကြေးကဏ္ဍမှာအားနည်းချိနေတာတွေဟာရှိခီးအတွက်မတိမငြိမ်ဖြစ်စေနိုင်ပြီးဒိုးတက်မှုအတွက်အန်ဒရယ်ရှိလာနိုင်တယ်လို့မစ္စတာအီဒရီယန်ကပြောပါတယ်။ဒါကြောင့်ဘဏ္ဍာငွေကြေးကဏ္ဍတည်ငြိမ်မှုအားကောင်းစေဖို့အတွက်အားနည်းချိနေတဲ့အခြေအနေတွေကိုကင်တွယ်ဖြေရှင်းကြဖို့မူဝါဒချမှတ်သူတွေကိုမစ္စတာအီဒရီယန်ကတိုက်တွန်းပါတယ်
။ Policy actions are needed in several areas. Central banks should continue to normalize monetary policy.
ကဏ္ဍအများပြားမှာမူဝါဒပိုင်းချမှတ်လုပ်ဆောင်ဖို့လိုအပ်နေပါလေ။ဘူပန်အနေနဲ့ငွေကြေးဆိုင်ရာမူဝါဒပုံမှန်ဖြစ်အောင်ဆက်လုပ်တင်ပြီးတော့ရှင်းရှင်းလင်းလင်းချပြသင့်ပါတယ်။မူဝါဒချမှတ်သူတွေအနေနဲ့အကြက်တဲလုံကာလစီးမင်းစီကံပိုင်းပြုပြင်ပြောင်းလဲရေးအစီအစဉ်ကိုအပြည့်အစုံချမှတ်အကောင့်ထဲပေါ်သင့်ပါတယ်။ပြုပြင်ပြောင်းလဲရေးကိုနောက်ကျောင်းပြန်မှုတောင်းဆိုတာတွေကိုကြံ့ကြံ့ခံရင်ဆိုင်သင့်ပါတယ်
။အားနည်းချက်၃ခုရှိနေတာကိုအီဒရီယန်ကထောက်ပြပါတယ်။ပထမအားနည်းချက်ကစွန့်စားရတဲ့ပိုင်းဆိုင်ပစ္စည်းတွေကိုအလွန်အကျွံတန်ဖိုးသတ်မှတ်တဲ့ကိစ္စပါဒုတိယတစ်ချက်ကထွန်းသစ္စာဈေးကွက်တွေနဲ့ဝင်ငွေနှိပ်နိုင်ငံတွေမှာရှိနေတဲ့ချေးငွေပမာဏဟာကမ္ဘာလုံးဆိုင်ရာဘဏ္ဍာငွေကြေးပိုင်းသတ်မှတ်ချက်တွေတင်းကျပ်လာနိုင်တဲ့အခြေအနေကိုရောက်သွားနိုင်စေတာပါတတိယအားနည်းချက်ကတော့အမေရိကန်ဘဏ်တွေမဟုတ်တဲ့တခြားဘဏ်တွေရဲ့ငွေကြေးဆိုင်ရာလုပ်ငန်းမှာအမေရိကန်ဒေါ်လာနဲ့လွဲချော်စွာကိုက်ညှိထားတာပဲဖြစ်ပါတယ်တဲ့ကိုဆူရတဲ့ပြောင်းမြန်တက်ရောက်နိုင်ခြင်းအလားအလာတစ်ခုအရအန်ဒရယ်ရီကနေ၃နှစ်အတွင်းအနှုတ်လက္ခဏာတိုးတက်မှုဖြစ်သွားစေနိုင်တယ်လို့ IMF ကပြောပါတယ်။ငွေဖုံးပွားမှုနှုန်းကခန့်မှန်းထားတာထက်ပိုပြီးတော့မြန်မြန်တိုးလာမယ်ဆိုရင်တချို့ဗဟိုဘဏ်တွေဟာငွေကြေးအလွယ်ရနိုင်အောင်လုပ်ပေးထားတာတွေကိုပိုပြီးတော့မြန်မြန်ရုပ်သိမ်းလိုက်နိုင်ခြင်းရှိတယ်လို့ IMF အစိုးရကသတိပေးထားပါတယ်။အဲ့ဒီအခြေအနေရောက်ရင်ငွေကြေးပိုင်းသတ်မှတ်ချက်တွေကိုရုပ်တရက်တင်းကျပ်လိုက်တာမျိုးဖြစ်သွားနိုင်ပြီးတစ်ဆက်တည်းမှာပဲပိုင်ဆိုင်ပစ္စည်းတွေရဲ့ဈေးနှုန်းတွေတိတိတသားကျသွားစေနိုင်ပါတယ်။အပြန်အလှန်အားဖြင့်ကမ္ဘာလုံးဆိုင်ရာငွေကြေးပိုင်းသတ်မှတ်ချက်တွေတင်းကျပ်လိုက်တာက ထွန်းသစ္စာဈေးကွက်တွေနဲ့ဝင်ငွေနှိပ်ဈေးကွက်တွေကိုအကြီးအကျယ်အထည်နာစေပြီးငွေရင်းနှီးစည်းဝင်မှုရောကြရစီဥတည်သွားစေမှာပါထွန်းသစ္စာဈေးကွက်တွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးအလားအလာတွေကအရောရောထွေးထွေးဖြစ်နေတယ်လို့ IMF ကပြောပါတယ်အာရှနဲ့ဥရောပကထွန်းသစ္စာဈေးကွက်တွေရဲ့အလားအလာကအကောင်းဘက်ကိုဥတည်နေပါတယ်ဒါပေမဲ့လက်တင်အမေရိကအရှေ့လယ်ပိုင်းနဲ့စာရသဲကန္တရတောင်ပိုင်းအာဖရိကဒေသတွေမှာတော့အခက်အခဲကြုံတွေ့ရမယ့်အလားအလာတွေရှိနေတယ်လို့ IMF ကခန့်မှန်းထားပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်စီးပွားရေးကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်ရင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါအမေရိကန်ပြည်တော်စုမှာအထူးသဖြင့်အင်အောင်ဘက်တွေကြားအင်အားသုံးပြီးတော့ရိုက်နှက်လို့တန်ကြားခံရပြီးဆိုရင်ဥပဒေအရရေးယူခံရပါတယ်။အဲ့ဒီလိုအကြမ်းဖက်ဆက်ဆံတဲ့အနေအထားမျိုးမရအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာနဲ့တကယ်လို့အကြမ်းဖက်ရိုက်နှက်ခံရရင်ဘယ်လိုအကူအညီရနိုင်တယ်လဲဆိုတဲ့အကြောင်းတွေကိုအင်ဒီယားနာပြည်နယ်ကအစိုးရလက်ထောက်ရှိနေတဲ့ဥဖြစ်တဲ့မတ်လွန်ကန်ပိုက်ပါနဲ့ကိုအောင်တွေ့ဆုံမေးမြန်းခံပထမပိုင်းကိုနားဆင်ကြည့်ပါခင်ဗျာ။
မတ်လွန်ကန်ပိုက်ပါရီဒီအခုကျွန်တော်မေးချင်တာကတော့ domestic violence ပေါ့လေဒါအိမ်တွင်းအကြမ်းဖက်မှုပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ American ပြည်အောင်စုမှာပေါ့လေဥပဒေကြောင်းအရဘယ်လိုသတ်မှတ်ထားလဲဆိုတော့အရင်ဆုံးရှင်းပြပေးပါလား
ဟုတ်ကဲ့ပါဒီ America မှာ Indiana ရဲ့ဥပဒေအရဆိုလို့ရှိရင်ဒါ domestic battery လို့ခေါ်ပါတယ် domestic violence ကကြတော့ကျွန်တော်တို့ခေါ်နေကြ term ပေါ့နော်ဒါပေမဲ့ဥပဒေအရတော့ domestic battery လို့ခေါ်ပါတယ်ဆိုတော့ battery အရဒီ domestic battery ဆိုတာကကိုယ့်ရဲ့ခင်မွန်းတဲ့ဖြစ်ဖြစ်ကိုယ့်ရဲ့ဇနီးတဲ့ဖြစ်ဖြစ်ဒါမှမဟုတ်ရှိရင် ex boyfriend ex girlfriend current boyfriend current girlfriend ဆိုပြီးတော့အဲ့ဒီတရားခံတဲ့ relationship ရှိခဲ့ပူတဲ့လူအဲ့ဒါကို domestic battery လို့ခေါ်တယ
် domestic violence ဟိုပြောနေကြဆိုရင်တော့အိမ်တွင်းအကြမ်းဖက်မှုပေါ့လေဆိုတော့ဘယ်လိုမျိုးအခြေအနေတွေကို domestic violence လို့ပြောလို့ရပါလဲ
domestic violence ဆိုတာကအဲ့ဒီထဲမှာအမျိုးဆုံးပါပါတယ်ကိုတိလျောက်နာကြီးအောင်လောက်တာမျိုးကိုတိလျောက်အသက်အန်ဒီရဲ့ကျောင်းအောင်လောက်တာမျိုးဒါမှမဟုတ်လို့ရှိရင်ကိုတိလျောက်မဟုတ်ဘဲနဲ့ဒီချင်းချောက်တာမျိုးပါးစပ်နဲ့ပဲချင်းချောက်တာကိုလည်း domestic violence လို့သတ်မှတ်လို့ရတယ်နောက်တစ်ခုက financial ငွေရေးကြေးနဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့ခင်မွန်းတဲ့ဖြစ်ကိုယ့်ရဲ့ဇနီးတဲ့ပဲဖြစ်ဖြစ်ငွေရေးကြေးသုံးခွင့်မပေးတာသူ့စီကနေငွေရေးကြေးမရဘူးဆိုလို့ရှိရင်ဒုက္ခခံရတဲ့လူကတက်ရှင်နိုင်စမရှိဘူးအဲ့လိုမျိုးပေါ့နော် financial violence ဆိုတာလည်းရှိတယ်နောက်တစ်ခုက emotional violence emotional ဆိုရက်ခါကျတော့စိတ်ပိုင်းဆိုင်ရာပေါ့နော်ကိုယ့်ရဲ့ကိုယ်ပိုင်မိသားစုနဲ့အထီးတွေ့ကိုလုံးဝပျက်စီးစေတယ်ဒါမှမဟုတ်ကိုယ့်ရဲ့တငယ်ချင်းတွေနဲ့အထီးတွေ့ပျက်စီးစေတယ်အဲ့လိုမျိုး emotional violence ကိုလည်း domestic violence ထဲမှာပါတယ်လို့သတ်မှတ်ရတယ
်ဒီနှစ်ယောက်ကြားမှာပေါ့နော
်
ဆိုတော့ကိုကတခြားကိုယ့်ရဲ့ partner ကိုကိုကနလို့နိုင်တဲ့စီးနင်းလှုပ်ချင်တာပဲဖြစ်ဖြစ်တော့အကြမ်းဖက်ရိုက်နေချင်တာမျိုးပဲဖြစ်ဖြစ်ကို့မှာအဲ့လိုစိတ်ထားတွေရှိနေတယ်ဆိုတာကိုပြန်ပြီးတော့သတိပြုမိရင်ရောနောက်ပိုင်းမှာဒီအကြမ်းဖက်ပြီးတော့ရိုက်နေတဲ့အဆင့်ကိုမရောက်အောင်ပေါ့လေဘလို့ရှောင်ရှားလို့ရပါလဲဥမာဟိုကောင်ဆယ်လင်းတွေဘာတွေလုပ်ဖို့အတွက်ဟိုတခြားတနေရာကိုအကူအညီတောင်းတာမျိုးတို့ဘာလို့ပေါ့လေ
ဟုတ်ကဲ့အဲ့အရာတွေကဟုတ်တယ်အင်မတန်မှဒီကောင်ဆယ်လင်းတွေဘာတွေယူဖို့အင်မတန်မှအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့အချက်လက်ဒီခံစားချက်တွေဘာတွေကိုcounseling ဆိုတာကကုသမှုစိတ်ပိုင်းဆိုင်ရာကုသမှုယူရပဲဖြစ်ပါတယ်ဆိုတော့ကိုကံရမကျမ်းမာဘူးဆိုလို့ရှိရင်ဆရာဝန်ကိုတွားပြတယ်လို့မျိုးပေါ့နော်အဲ့လိုမျိုး စိတ်ပိုင်းဆိုင်ရာကိုလည်းဆရာဝန်ပြစရာလိုပါတယ်ဆိုတော့အဲ့ဒီ counseling တွေပါတယ်နဲ့လှုပ်ခြင်းအားဖြင့်တကယ်လို့ဒီလိုမျိုးစိတ်တိုးစရာစိတ်ဆိုးစရာရှိတယ်ဆိုလို့ရှိရင်ဘယ်လိုတုံ့ပြန်လို့ရမလဲဆိုတော့နီးလမ်းအမျိုးမျိုးအဲ့ဒီ counselor ကနေပြီးတော့ညွှန်ကြားပေးလို့ရတယ
်အဲ့လိုမျိုးကိုအကြံပေးမဲ့လူတွေအဖွဲ့အစည်းတွေရောဘလို့ရှာပြီးတော့ဘလို့ဆက်သွေးရမလဲဆိုတော့နီလန်လေးတွေရောနည်းနည်းပြောပြပေးအောင
်ဟောတနေရနဲ့တနေရနဲ့တော့သူအဖွဲ့အစည်းချင်းကတော့မတူကြဘူးပေါ့နော်ဒါပေမဲ့ Indianapolis မှာဆိုလို့ရှိရင်တော်တော်ကျွန်မသိတဲ့ဟာရဆိုလို့ရှိရင် Julian Center တခုရှိတယ်နောက်အဖွဲ့အစည်းတော်တော်များများရှိကြတယ် Domestic Violence ထဲမှာဖြစ်နေတဲ့အခုလောလောဆယ်ကြုံနေတဲ့ဆိုလို့ရှိရင်သူမှ assistance တွေအများကြီးဥပဒေကဒုက္ခရောက်တဲ့လူကိုအများကြီးအထောက်အကူပေးပါတယ် Victim Address ဆိုလို့ရှိရင်တရားရတဲ့သူတွေအတွက်ဆိုလို့ရှိရင် victim assistant program တွေလည်းရှိတယ်သူတို့အတွက်ကိုဆောင်ရွက်ပေးတဲ့ဒီရှေ့နေတွေမဟုတ်ဘူး victim advocate ဆိုတာလည်းရှိတယ်ပြီးတော့ victim တွေမှာလည်းရပိုင်ခွင့်တွေဥပဒေကနေအများကြီးပေးထားတာရှိတယ်နောက်တစ်ခုကလည်းဒီ shelter တွေဘာတွေကိုလည်းတွားလို့ရတယ် shelter တွေတွားရဆိုလို့ရှိရင်တကယ်လို့မတွားနိုင်ဘူးဆိုလို့ရှိရင်သ တို့ရလည်းလာခေါ်နိုင်တဲ့ shelter မျိုးတွေလည်းရှိပါတယ
်။လှမ်းပြီးတော့ကိုကအကူအညီတောင်းတဲ့အခါမှာရောအဲ့ဒီအကူအညီပေးတဲ့အဖွဲ့တွေကပေးထားတဲ့နေရာမှာကိုကဘလောက်လောက်နေလို့ရလဲ
။အဲ့ဒါကအဖွဲ့စည်းတစ်ခုနဲ့တစ်ခုနဲ့မတူဘူး။ဆိုတော့တချို့အဖွဲ့စည်းတွေကကြတော့တစ်လအထိနေလို့ရတယ်၊ရက်30အထိနေလို့ရတယ်။နောက်ပြီးတော့သူတို့စီမှာ victim assistance case worker တွေလည်းသူတို့ assign လုပ်ပါတယ်အဲ့ဒီ shelter တွေထဲမှာ။အဲ့ဒီ case worker တွေကဒီ victim တွေနဲ့ဆွေးနွေးပြီးတော့ဒီ safety plan တော့တို့သူတို့နဲ့အတူတူ select တိုင်ပင်လို့ရတယ်ဘယ်နေရာအင်ရှာဖို့လို့မလား assistance လို့သလားဆိုတော့ case worker ကနေပြီးတော့ select ပြီးတော့သူတို့ဆန်ရွက်ပေးနိုင်ပါတယ
်ဟိုတချို့တွေကြတော့လဲပဲခုနလိုပေါ့လေကိုအိမ်တော်ဘက်ကကိုခုနလိုအင်အားသုံးပြီးတော့အကြမ်းဖက်ပြီးရိုင်းကန်တာတွေဘာတွေလှုပ်လာတယ်ဆိုပေမဲ့လည်းပဲတခြားသူတွေဘယ်သူမှကိုအတိမခံမဲနဲ့ပေါ့လေဟိုဒီတိုင်းပဲညင်နေတာမျိုးတွေလည်းရှိပါတယ်တကယ်လို့အဲ့လိုမျိုးဆက်ပြီးတော့သွားနေတယ်ဆိုရင်ရောနောက်ထပ်ဒီအကျိုးဆက်တွေအနေနဲ့ရောဘာတွေဖြစ်လာနိုင်ပါလဲ
ဟုတ်ကဲ့ဒီလိုမျိုးဘယ်သူမှအတိမခံဘူးဆိုလို့ရှိရင်ဒီဟာက violence control တမျိုးပဲပေါ့နော် control တခုအဲ့ဒီပုံမှာအဲ့ဒီလူပုံမှာ control လုပ်ထားရဲဆိုတာကိုသိတာပါတယ်ဆိုတော့အဲ့ခါကျတော့ဒီ911ခေါ်တာပဲဖြစ်ဖြစ် shelter ခေါ်တာပဲဖြစ်ဖြစ်ဒီဟာတွေကအကုန်လုံး confidential ဖြစ်ပါတယ်အဲ့ဒီ shelter တွေရောက်တဲ့အခါကျလို့ရှိရင်အချက်လက်တွေယူပြီးတော့သူ့ကိုအကြမ်းဖက်လုပ်တဲ့လူကိုလုံးဝအသိပေးတာမရှိပါဘူးဆိုတော့အဲ့ခါကျတော့ confidentiality အပြည့်ရှိတယ်သူတို့စီကိုလာကြည့်ချင်တဲ့လူတွေဘာတွေဧည့်သည်လာကြည့်တဲ့လူတွေဘာတွေရှိတယ်ဆိုလို့ရှိရင်လည်းသူတို့ကတော်တော်ပေးခွင့်မပြုပါဘူးဆိုတော့အဲ့ခါကျတော့အကောင်ဆုံးကကျတော့ဒီမိသားစုကိုရဲ့ဆွေမျိုးတွေကိုမပြောချင်ဘူးဆိုရင်ဆိုလို့ရှိရင်တောင်မှ shelter ကိုခေါ်ရဲဆိုလို့ရှိရင်သူတို့မှပို့ပြီးတော့သူတို့အထောက်အကူအများကြီးပို့ပေးနိုင်တဲ့ case manager နဲ့ကောင်းကောင်းမွန်မွန်ဆက်လက်သွားပြီးတော့ကိုရဲ့ရှေ့ရဲ့အတွက်ဆောင်ရွက်နိုင်တယ်ပြီးလို့ရှိရင်လည်းသူတို့ကဒီ case ကို confidential အနေနဲ့ပေါ့နော်တင်ထားပြီးတော့ဘသူ့ဟောမှ victim ရဲ့ community မရဘဲနဲ့ဘသူ့ဟောမှသူတို့ကinformation ကိုမပေးဘူ
းဒီရဲတွေဘာတွေကိုကြတော့ကိုကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလို့ဟိုအကြောင်းကြားမလဲ
โอเคดิเชลเตอร์တွေသွားတယ်ဆိုလို့ရှိရင်เชลเตอร์တွေကနေပြီးတော့အရဲကိုတိုင်ကူတိုင်ကြားပေးလို့ရတယ်တကယ်လို့အဲ့ဒီเชลเตอร์ကအင်တာဗျူးလုပ်ပြီးတဲ့အခါကျတော့ဒီ crime တကူကူကိုကျွလွန်တယ်ဆိုတော့သူတို့သိတယ်ဆိုလို့ရှိရင်တော့ law enforcement ကိုသူတို့စီမှာအကြောင်းကြားဖို့တာဝန်ရှိပါတယ
်အ
ဲ့ဒီနီလန်းနဲ့ရဲကိုတိုင်လို့ရတယ
်โอเคရဲကိုအဲ့လိုမျိုးတိုင်တဲ့အခါမှာရောနောက်ကသူကဘာဆက်ပြီးတော့ဖြစ်ပါလဲ
โอเคရဲကိုတိုင်ပြီးပြီဆိုလို့ရှိရင်သူတို့တွေက investigation ပေါ့နော်စုံစမ်းမှုတွေသူတို့လုပ်မယ် interview တွေလုပ်မယ်မေးမြန်းမှုတွေကိုလုပ်မယ်အတန်ဖန်ပြီးတော့မေးမြန်းတာလည်းဖြစ်နိုင်တယ်အဲ့ဒီမေးမြန်းမှုတွေလုပ်ပြီးတဲ့အခါကျတော့ဒီ suspect ပေါ့နော် defendant ဒီတရားခံဟိုတွေ့ပြီဆိုလို့ရှိရင်အဲ့ဒီတရားခံကိုအပြစ်တင်ဖို့ case ကိုကျမတို့ရုံးကို prosecutor ရုံးကိုတင်ပါတယ်ဆိုတော့ကျမတို့ကနေပြီးတော့ charges တွေပြစ်မှုတွေကိုတရားရုံးကိုကျမတို့တင်တယ်တင်ပြီးတဲ့အခါကျတော့ရှိရင်ဒီပထမဦးဆုံးကျမတို့မြန်မာနိုင်ငံကဥပဒေနဲ့မတူတာကဒီလိုမျိုး domestic battery နဲ့ဖြစ်ဖြစ်ဒီလိုရိုက်နှက်တမှုတစ်ခုခုနဲ့လူတစ်ယောက်ကပြစ်မှုခံရပြီးဆိုလို့ရှိရင်အမြဲတမ်း protective order ဒါမှမဟုတ်လို့ရှိရင် no contact order ဆိုတာဟာကိုတရားသူကြီးကအမြဲတမ်းချက်ချင်းအမိန့်ချတယ
်ဟုတ်ကဲ့အဲ့မှာကျွန်တော်ဟိုတစ်ခုဖြတ်မိကျင်တာကခုနကဒါရဲကိုကိုကအရင်စတိုင်တယ်တိုင်တဲ့အခါမှာရဲကနောက်တစ်ဆင့်ဒါဟိုတက်ဆိုင်ရာတရားရုံးကိုဆက်ပြီးတော့ဒီအမှုကိုလွှဲပေးတာပေါ့နော်
ဟုတ်ကဲ့ပါဟုတ်တယ်ပြီးတော့ကိုကနေရဲကိုမတိုင်ပေမဲ့ဘေးတယောက်ကပေါ့နော်ဒီရန်ဖြစ်နေတဲ့အချိန်မှာကိုယ့်အိမ်နီးနားချင်းကအတန်လေးကြားလိုက်လို့ရဲကိုခေါ်တယ်ဆိုလို့ရှိရင်လည်းရဲကလာမှဖြစ်တယ်ကိုကနေတိုင်တိုင်မတိုင်တိုင်ရဲကတော့အဲ့လိုမျိုးလာစရာအကြောင်းတကူကူရှိလို့ဘေးအိမ်နီးနားချင်းကခေါ်တာပဲဖြစ်ဖြစ်ကိုယ့်ရဲ့အသည့်တွေကခေါ်တာပဲဖြစ်ဖြစ် case worker ကနေခေါ်တာပဲဖြစ်ဖြစ်ဆိုလို့ရှိရင်ရဲကလာပြီးတော့investigation လာလုပ်ပါလိမ့်မယ်
နောက်တစ်ပတ်ထုတ်လွှင့်မယ့်ဒုတိယပိုင်းအစီအစဉ်မှာတော့အိမ်တော်ဘက်တွေကြားရိုက်နှက်မှုကြောင့်တရားဥပဒေအကြောင်းအရဘလို့အေးအေးယူခံရတယ်လဲဆိုတဲ့အကြောင်းကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဟာဧပြီလ25ရက်နေ့ရောက်တိုင်းကမ္ဘာငှက်ဖျားတိုက်ဖျက်ရင်းတွေကိုကျင်းပပါတယ်ကြောက်စရာငှက်ဖျားပိုးတွေကိုထိရောက်စွာထိန်းချုပ်ဖို့နောက်ဆုံးလုံးဝအမြင့်ပြတ်ချင်းမွန်ပြည်ရေးတကဘာလုံးကဝိုင်းဝန်းဆောင်ရွက်ချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ရည်ရွယ်ကျင်းပတာပါ။ငှက်ဖျားယောဂါတိုက်ဖျက်ဖို့အစဉ်အသင့်ဖြစ်ရေး Ready to Beat Malaria ဆိုတာဒီနှစ်ရဲ့ဆောင်မုတ်ဖြစ်ပါတယ်။2016ခုနှစ်မှာလူပေါင်း216တန်းငှက်ဖျားယောဂါခံစားခဲ့ရသလိုငှက်ဖျားကြောင့်လူပေါင်း4,500ထက်မနည်းသေဆုံးခဲ့ရပါတယ်။ ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ရဲ့အစီရင်ခံစာအရငှက်ဖျားယောဂါဖြစ်ပွားသူ90ရာခိုင်နှုန်းဟာအာဖရိကတိုက်ကဖြစ်ပြီးတော့အဲ့ဒီဒေသကသေဆုံးသူ97ရာခိုင်နှုန်းဟာလည်းငှက်ဖျားယောဂါကြောင့်ဖြစ်တယ်လို့ဆိုပါတယ်။ကောင်းသတင်းတစ်ခုကတော့ငှက်ဖျားယောဂါဟာကာကွယ်နိုင်တယ်လို့ကုသလို့လည်းပြောကင်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကကမ္ဘာတစ်ဝှမ်းလုံးမှာငှက်ဖျားယောဂါတိုက်ဖျက်ရေးပူပေါင်းလှုံ့ဆော်ခဲ့ကြပါတယ်။2000နဲ့2015ခုနှစ်ကြားမှာကမ္ဘာတစ်ဝှမ်းငှက်ဖျားယောဂါပိုး90ခန့်ရတဲ့လူနာသစ်က29ရာခိုင်နှုန်းအထိကျဆင်းသွားပါတယ်။ငှက်ဖျားယောဂါပိုးကိုတီလို့မထင်မှပဲနဲ့အောင်မြင်စွာထိန်းချုပ်လနိုင်ပေမဲ့လည်းယောဂါနဲ့ပတ်သက်ပြီးတော့လုံခြုံရေးရတဲ့အများကြီးရှိနေပါသေးတယ်။ယောဂါကာကွယ်ရေးကိုအမေရိကန်ပြည်ထောင်စုကဆက်ပြီးအာရုံစိုက်လှုံ့ဆော်နေပါတယ်။ငှက်ဖျားယောဂါကာကွယ်တားဆီးရေးအတွက်ထိရောက်တဲ့လက်နက်ကတော့ငှက်ဖျားယောဂါပိုးတည်ဆောင်ထားတဲ့ခြင်တွေရန်ကာကွယ်ဖို့ပိုးသက်ဆေးစိမ့်ထားတဲ့ခြင်နှောင်တွေအသုံးပြုရတဲ့အဆောက်အုံတွေထဲမှာခြင်သက်ဆေးတွေဖြန့်တဲ့လောက်ရတွေဖြစ်ပါတယ်။တီနီလန်းတွေအသုံးပြုရင်မကကိုဝန်ဆောင်ချိန်မှာငှက်ဖျားယောဂါကုသမခံရအောင်ကာကွယ်တာယောဂါဆန်သက်ဖော်ထုတ်ပေးတဲ့တန်ဖိုးနဲ့ကိရိယာတွေကိုအသုံးပြုရတဲ့အပြင်အစွမ်းထက်တဲ့ကုသမှုတွေကြောင့်ငှက်ဖျားနဲ့တည်ဆောင်သူဦးရဲ့ကျဆင်းသွားပြီးယောဂါကုသခံရတာတွေလည်းတိတိတသားနည်းသွားပါတယ်။ဒါပေမဲ့လည်းငှက်ဖျားယောဂါတိုက်ဖျက်ရေးအတွက်လှုပ်ရှားအများကြီးကြံနေပါသေးတယ်။လက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေထက်မှဆေးရင်ပါသွားတဲ့ငှက်ဖျားယောဂါပိုးတွေတနည်းပြောရရင်ဆေးမတိုးတော့တဲ့ငှက်ဖျားပိုးတွေထွက်ပေါ်လာတာလည်းပါဝင်ပါတယ်။ငှက်ဖျားယောဂါတိုက်ဖျက်ရေးမှာတက္ကပါလုံအတွက်အနည်းပညာဆိုင်ရာမဟာဗျူဟာတွေကို WHO ကရေးဆွဲနေပါတယ်။ငှက်ဖျားယောဂါအထူးပြောတဲ့တိုင်းပြည်တွေမှာယောဂါထိန်းချုပ်ရင်းနဲ့ငှက်ဖျားပိုးအမြင့်ပြတ်ခြင်းမုံရေးအတွက်ဒီနည်းဗျူဟာတွေကို WHO ကပေးအပ်သွားမှာပါ။ပထမဆုံးညီမချက်ကတော့2030ခုနှစ်မှာငှက်ဖျားယောဂါဖြစ်ပွားမှုကိုအနည်းဆုံး90ရာခိုင်နှုန်းအထိလျှော့ချသွားဖို့ဖြစ်ပါတယ်။ငှက်ဖျားကြောင့်သေဆုံးသူ90ရာခိုင်နှုန်းလျှော့ချလိုက်ဖို့နိုင်ငံပေါင်း35နိုင်ငံမှာယောဂါကူးစက်မှုကိုကင်းစင်သွားအောင်လုပ်ဖို့နဲ့ငှက်ဖျားယောဂါကင်းစင်ပြီးသားနိုင်ငံတွေမှာငှက်ဖျားပိုးတွေပြန်ပြီးတော့ထွက်ပေါ်မလာအောင်လုပ်ကင်သွားရို့ဖြစ်ပါတယ်။ဒီလုပ်ငန်းတွေအောင်မြင်ဖို့ဆိုရင်တော့အလူရှင်တွေကလည်းငွေကြေးထည့်ဝင်ဖို့လိုပါတယ်။ငှက်ဖျားယောဂါတိုက်ဖျက်ရေးလုပ်ငန်းတွေကို1950ခုနှစ်ကတည်းကအမေရိကန်နိုင်ငံပါဝင်လုပ်ကိုင်ခဲ့တာပါခုချိန်မှာလဲ AIDS TB နဲ့ငှက်ဖျားယောဂါတိုက်ဖျက်ရေးအတွက် President's Malaria Initiative ကသဆင့်ထည့်ဝင်တဲ့အလူငွေတွေအပြင်တစ်ကမ္ဘာလုံးဆိုင်ရာငှက်ဖျားယောဂါတိုက်ဖျက်ရေးအတွက်အမေရိကန်ပြည်ထောင်စုကအလူငွေအများဆုံးထည့်ဝင်တဲ့နိုင်ငံလည်းဖြစ်ပါတယ်2030ခုနှစ်ရည်မှန်းချက်ပြည့်မီဖို့အတွက်ဆိုရင်တော့ WHO ရဲ့နည်းပညာမဟာဗျူဟာရေးဆွဲမှုတွေအထမြောက်အောင်မြင်ဖို့လိုသေးတယ်လို့ငှက်ဖျားတိုက်ဖျက်ရေးရှံမုံငွေတွေအများအပြားတုံ့ပြန်ပေးဖို့လိုပါသေးတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းသောတာရှင်တွေကိုထပ်မံပြီးတော့အသိပေးပါရစေ။ဗီယိုအမေရိကန်တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ဗီယိုမြန်မာဘက်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အီရန်ဟာသူ့ကိုနျူကလ িয়ার လက်နက်မထုတ်ဖို့အတွက်ဂျိုးပန်းနဲ့2015နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ပြီးနျူကလ িয়ার လက်နက်တွေထုတ်ဖို့လုံရင်ပြောင်းလဲညာနေတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတနင်္လာနေ့မှာဆွဆွဲလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဆန်ရဆန်မျက်နှာတသိန်းကျော်ပါဝင်တဲ့ဆေးရဆက်တန်းတွေကိုအစ္စရေးကတွေ့ရှိခဲ့တာဖြစ်ပြီးလုံခြုံတဲ့နေရာမှာတင်ထားတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်ဖွဲ့ဟာအင်္ဂါနေ့မှာရခိုင်ပြည်ကိုပြည်နယ်ကိုတွားရောက်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုကြုံရုံပြောပြရကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဟာတနင်္လာနေ့မှာမြန်မာနိုင်ငံကိုရောက်လာပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့ပါတွေ့ဆောင်ခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာလည်းမကပဲရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်းပြည်နယ်တွေထဲမှာအကြမ်းဖက်မှုတွေဆက်ပြီးဖြစ်ပွားနေတာဟာဒေသခံတွေအတွက်အန္တရာယ်သိပ်ကိုကြီးမာတယ်လို့ICRC နိုင်ငံတကာကယ်ဆယ်ကူညီအဖွဲ့ကနေကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ကချင်ပြည်နယ်မှာမကြာခင်သတင်းပတ်တွေအတွင်းအစိုးရတပ်တွေနဲ့တိုင်းဒေသလက်နက်ကိုင်တွေကြားတကြောပြန်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဥယျာဉ်ရွှေ့ပြောင်းလာသူ9000ကျော်ရှိနေတယ်လို့ပြောပါတယ်။အီရန်နိုင်ငံတွင်က ISIS တွေကြောတွေကိုတိုက်ခိုက်နှိမ်နှင်းပြီးအဆုံးသတ်နိုင်ခဲ့ပြီးဖြစ်တဲ့အတွက် ISIS တွေကြောတွေတိုက်ခိုက်ဖို့မြေပြင်ဆက်ဆင်ရေးထိန်းချုပ်ကုတ်ကဲမှုတွေလုပ်တဲ့အမေရိကန်ရဲ့အီရတ်ကစစ်ဌာနချုပ်ကိုမနေ့ကပဲပိတ်ပစ်လိုက်ပါပြီ
။သတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာပေးကြတာဖြစ်ပါတယ်ကျေးဇူးတင်ပါတယ်ခင်ဗျာဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ် ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုလိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာနဲ့မြန်မာနိုင်ငံကသောတာရှင်များမြန်မာပြည်သူပြည်သားများအားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မွေးပ
This program has come to you from the Voice of America, Washington.